Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။ POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 12ရက်အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 1925 30နဲ့ POA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနှင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူသက်ဆက်တော်မှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ American ဆူရလုပ်ငန်းနဲ့နောက်ကျရက်ဆိုင်မဲ့ခြေနေကိုရှောင်ရှားနိုင်မှုလွတ်တော်ကိုယ်စားရေးကြားမူအားဖြင့်သဘောတူညီချက်ရရှိသွားပါပြီခရီးပြည်နယ်လွယ်ကွန်မြူနီတီမှာဗိုလ်ချုပ်အစချေးကိုစိုက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကရာဘာချီစံတွေတုံးနှိမ်နှင်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်တန့်စင်နဲ့အတူကြီးညာပေးမှာပါ
ကောင်းပါပြီရှင်ဒီကနေ့ချောက်တဲ့82နှစ်မြောက်ပြည်ထောင်စုနေမှာမြန်မာအပါအဝင်တိုင်းရင်းသားအလုံးလှူလာနေတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့ဘယ်လိုအခက်အခဲအသားစီတွေရှိနေပါသလဲ
တကယ်တမ်းနိုင်ငံမှာပြည်ထောင်စုတည်ဆောက်လောင်းနေတာလေစစ်မှန်တဲ့ Federal စနစ်ကိုမတည်ဆောက်နိုင်ဘူးပဲဖြစ်ပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန်ပါရှင်အပြည့်စုံကိုတော့မကြခင်ကြာမှာပါ။ဒါအပြင်ကြားပြင်းနယ်လွိုက်ကောမျိုးမှာပို့ချုပ်ကျေးရုပ်စိုက်ထူတဲ့အပေါ်ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဖက်ကအကြမ်းဖက်နေနေတဲ့တွင်မတ်လမှာကျင်းပမဲ့ရန်ကုန်စီပင်ဖို့ကော်မတီဝင်အဖြစ်မြန်မာမယ်ဆက်ကြဝလာတက်တက်ထွန်းဝင်ပြန်ရတဲ့အကြောင်းရင်းတွေကိုမင်းမြန်တင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့ဒိုင်လီလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိုက်တန်ရောက်တဲ့တင်တွေကိုကိုဇော်ဝင်းလိုက်နဲ့မအီတန်းစင်တို့ကပြောပြပေးကြပါအောင်ရှင
်။ဒီတင်ပတ်ကမှာအမေရိကန်ဆိုးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆက်ရမယ့်အခြေအနေကိုရှောင်ရှားနိုင်မှုအစိုးရ၃စီဆွေးနွေးညီနိုင်နေကြတဲ့လွတ်တော်ကိုယ်စားလှယ်ကြားမူအားဖြင့်သဘောတူညီချက်ရရှိသွားပါပြီ။သဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားလှယ်လူစုရှင်ကြားထုတ်မပြောရင်မလဲမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့ဒတိုင်းဆောက်ဖို့ဒေါ်လာ1.4ဘီလီယံ300ကိုပါဝင်ကြောင်းလဲလွတ်တော်တာဝန်ရှိသူတွေကပြောပါရယ်။နယ်စပ်ခေတ္တမှာစောင့်ကြည့်စစ်ဆေးတဲ့နည်းပညာတွေကိုမြင့်တင်ဖို့အခက်အခဲရရှိရတဲ့လူသားချင်းစာနာမှုအကူအညီတွေတိုးမြင့်ပေးဖို့တွေလည်းထည့်သွင်းထားတာပါ။သမ္မတဒေါ်နယ်ထရန့်ကတော့နယ်စပ်မှာဒတိုင်းတည်ဆောက်ဖို့ဒေါ်လာ 5.9 ဘီလီယံ300တောင်းခံထားတာလာနေချေရှိနေပါပြီ။တိုက်ခိုက်ဒီမိုကရေစီကတော့သမ္မတရဲ့အစီအစဉ်ဟာဖြုံးတိရရောက်ပြီးထိရောက်မှုမရှိကြောင်းပြောဆိုထားသလိုဒတိုင်းကာဝအသုံးစရိတ်စာနေဆက်လွန်ကြီးတိုးမြင့်မဲ့အစီအစဉ်တွေကိုသာလက်ခံထားတာပါကိုလိုဂျင်နာတွေကိုတော့အားလုံးရနိုင်မှာမဟုတ်ပဲအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးကိုသာရွေးချယ်ရမှာဖြစ်ကြောင်းလဲဆွေးနွေးညှိနှိုင်းနေတဲ့လွတ်တော်ရေးရာကော်မတီဝင်ဒီမိုကရက်ကိုယ်စားလှယ်ပက်ထရစ်လီယေကပြောပါရယ်နောက်တစ်လောက်သဘောတူညီချက်ကိုသမ္မတထရန့်လက်မှတ်ရေးထိုးတည်ပြမလားဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့သမ္မတထရန့်ဆိုတာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေအရာလက်တလောညှိနှိုင်းမှုတွေကိုသမ္မတကထောက်ခံလိမ့်မယ်လို့ယုံကြည်ရတဲ့အကြောင်း Republican Party ထက်လွတ်တော်အမတ် Richard Shelby ကပြောဆိုထားတာပါ။ဆွေးနွေးညီနိုင်မှုတွေမှာပါဝင်တဲ့နောက်ထပ် Republican ထက်လွတ်တော်အမတ်တူဖြစ်တဲ့ Shelly Moore Captio ကလည်းအကောင်းမြင်သဘောထားရှိပေမဲ့နောက်ဆုံးထွက်ပေါ်လာမယ့်အသေးစိတ်ကိုသတိထားစောင့်ကြည့်သွားမယ်အကြောင်းလည်းပြောဆိုထားပါတယ်။
အမေရိကန်မက္ကဆီကိုနယ်စပ်အယ်ပါဆိုမြို့မှာမက္ကဆီကိုနယ်စပ်တိုင်းတည်ဆောက်ရေးသမ္မတထရမ့်မင်းကူပြောနေတဲ့တချိန်ထဲမှာကိုပဲထရမ့်လူအုံနဲ့မလန်မကန်ပြည်နယ်လောက်အကွာမှာတော့တိုင်းကာမယ့်စီစဉ်ကိုကန့်ကွက်တဲ့ချီတက်ဆန္ဒပြတဲ့သူတွေရှိနေပါတယ်။2020သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းဝင်ပြီးရွေးခံမှုစဉ်းစားနေတဲ့အယ်ပါဆိုမြို့ကလွှတ်တော်မဟောင်းဗီတိုအိုရော့ကကန့်ကွက်ချီတက်ပွဲကိုဦးဆောင်တာပါ။ရီယိုဂရန်ဒေမြစ်ပေါ်တက်တဲ့မှာကြီးမားလှပတဲ့တိုင်းဒီကနေ့မှာစပြီးတော့စောက်ပြီးဆိုပြီးတော့မက္ကဆီကိုနဲ့အမေရိကန်ကိုချားထားတဲ့မြစ်တလျှောက်တိုင်းကာဘိုးကိုရည်ညွှန်းပြီးတော့သမ္မတထရမ့်ကကြေညာခဲ့ပါတယ်။တိုင်းကိုပြည်အောင်ဆောက် Finish the Wall ဆိုတဲ့အဖြစ်အောင်စလုံးကြီးကိုအနီအောင်ဆိုင်းဘုတ်ပေါ်မှာရေးပြီးတော့ချိတ်ဆွဲထားတာကိုထရမ့်ရဲ့မင်းကပြောတဲ့နေရာမှာတွေ့နိုင်ပါတယ်။နောက်ရက်ပိုင်းတွင် February 15ရက်နေ့မတိုင်ခင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ခေတ္တရက်ဆိုင်ရမယ့်အရေးမကြုံရအောင်လို့နေဆက်လွန်ကြွေးအသုံးစိတ်ကိုလွှတ်တော်မှဆွေးနွေးဆုံးဖြတ်ရတော့မှာဖြစ်ပါတယ်။သမ္မတထရမ့်တောင်းဆိုနေတဲ့ဒတိုင်းကာစိဒေါ်လာ 5.9 ဘီလီယံအတည်ပြုရေးကိစ္စကအထူးကော်မတီဝင်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားအဓိကဆွေးနွေးနေကြတဲ့ကိစ္စလည်းဖြစ်ပါတယ်
။အမေရိကန်ယာယီကာဝေးဝန်ကြီးပက်ရှန်နဟန်ဟာဒီကနေ့ပဲအီရတ်နိုင်ငံကိုတွားရောက်ပြီးအမေရိကန်တပ်မှုတွေနဲ့ဆွေးနွေးဖို့ရှိသလိုအီရတ်နိုင်ငံကအမေရိကန်တပ်ဖွဲ့တွေနဲ့ပတ်သက်လို့လည်းအီရတ်ကောင်းဆောင်တွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုအကြံပေးဖို့နဲ့လက်ချင်ပေးဖို့လက်တလောအီရတ်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင် 9,200 လောက်ရှိနေပါတယ်။အမေရိကန်တပ်ဖွဲ့တွေဟာအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေကိုထိန်းချုပ်ခဲ့တဲ့ IS ဆွေးရောက်တွေကိုနှိမ်နှင်းမှု2014ခုနှစ်ကစတင်ကျူးပန်းခဲ့ပြီးနေမြေတော်တော်များကိုတော့အမေရိကန်ဦးဆောင်တဲ့လေကြောင်းထိုးစစ်တွေနဲ့အတူအီရတ်တပ်ဖွဲ့တွေပြန်လည်ထိန်းချုပ်နိုင်ခဲ့တာပါ။ဝန်ကြီးရှန်နန်ကတော့အီရတ်ဆွေးရောက်ရဲ့ဖိတ်ကြားချက်နဲ့အမေရိကန်တပ်ဖွဲ့တွေရောက်ရှိနေတာကိုထပ်မံပြောကြားလိုကြောင်းနဲ့အီရတ်လုံခြုံရေးစွန့်ရေးတိစောက်ရေးဟာအမေရိကန်ရဲ့အကျိုးစီးပွားဖြစ်တဲ့အကြောင်းလဲခီးစင်မှာလိုက်ပါသွားတဲ့သတင်းတောက်တွေကိုပြောကြားပါရယ်။ဒီလူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေစိုးရိမ်မှုတွေနဲ့ရင်းဆိုင်နေတဲ့ တဲ့နိုင်ငံရေးပြည်အားတွေကိုသိရှိလိုကြောင်းနဲ့ဒါတွေအားလုံးကိုလည်းရှေ့အနာဂတ်အစီအစဉ်တွေမှာထည့်သွင်းစဉ်းစားနိုင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။အိန္ဒိယအီရန်နိုင်ငံကိုစောင့်ကြည့်နိုင်ဖို့အမေရိကန်တပ်ဖွဲ့တွေအီရန်နိုင်ငံမှာရှိနေဖို့အရေးကြီးတဲ့အကြောင်းဒီလဆမ်းမိုက်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ပြောဆိုထားတာကိုတော့အီရန်ခေါင်းဆောင်တွေမချင်မနှက်ဖြစ်ခဲ့ကြပါတယ်။ဒီသတင်းပတ်သက်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကမြောက်အတ္လန္တိတ်စာချုပ်ဘွဲ့ NATO ကာဝေးဝန်ကြီးရဲ့စီရူဘွဲ့တက်ရောက်ဖို့ရှိနေတဲ့ယာယီကာဝေးဝန်ကြီးရှန်နန်ဟာအီရန်နိုင်ငံခီးစင်မတိုင်ခင်အာဖဂန်နိုင်ငံကိုလည်းခရီးတစ်ထောက်ပြေဝင်ခဲ့ပါတယ်။
ဤနိုင်ငံနဲ့နယ်နိမိတ်ချင်းထိဆက်နေတဲ့ IS Islamic စစ်သွေးကြွအဖွဲ့ရဲ့နောက်ဆုံးခြေကုပ်စခန်းကိုအမေရိကန်ကကြောထောက်နောက်ခံပေးထားတဲ့ Syria တပ်ဖွဲ့တွေအမြင့်ပြတ်တိုက်ထုတ်နိုင်မှုနှိကလာပြီးဖြစ်ပါတယ်။ Syria ရှေ့ပိုင်း Deir al-Zor ပြည်နယ် Bekhas မြို့တော်ဝိုက်နေနီတော်များများကိုပြန်လည်သိမ်းပိုက်ထားပြီးလို့ Guard ဦးဆောင်တဲ့ ISNG ရဲ့ညွန်ပေါင်းဖွဲ့ဖြစ်တဲ့ Syria Democratic တပ်ဖွဲ့ SDF ကတင်းသာနေတယ်လို့ပြောပါတယ်။ IS စစ်သွေးကြွတွေကအရဲသားတွေကိုလူသားတိုင်းတွေလိုသုံးချပြီးတော့စီးပွားတက်ဖွဲ့တွေရဲ့စစ်စင်ရေးတွေရှေ့မတူနိုင်အောင်ဟန်တာမှကိုစိုးရိမ်မိတယ်လို့ SDF ပြောခွင့်ရမူစတာဖာဘာလီကပြောပါတယ် SDF ရဲ့ထိုးစစ်တွေနှောက်နှေးစီဖို့အတွက် IS သွေးကြွတွေဘက်ကအလစ်တိုက်ခိုက်တာတွေရှိတယ်လို့လည်းအစိုးရစစ်တပ်ကပြောပါတယ်တချိန်လုံးကတော့ IS အဖွဲ့ကအီရန်နဲ့စီးပွားနိုင်ငံတွင်းကနေမီအများပြားကိုတင်ပိုက်ထားခဲ့ပေမဲ့လည်းပြီးခဲ့တဲ့နှစ်နည်းငယ်အတွင်းနိုင်ငံတကာတက်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်အခုချိန်မှာအင်အားလျော့နေလာနိုင်ပြီဖြစ်ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကြရပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းချီရုပ်စိုက်ထုခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေပေါ်ဒီနေ့မှာတော့လုံလင်းရဲတွေကရောဘတ်ချီစံတွေသုံးနှိမ်နင်းလိုက်ပါတယ်။ပြီးခဲ့တဲ့ရက်တွေမှာတော့ဆန္ဒပြပွဲတွေအတွင်းဖက်စစ်ခံခဲ့ရတဲ့တကြွလှုပ်ရှားသူကရင်နီလူငယ်တွေပြန်လွတ်ပေးရေးပါဝင်ပြည်နယ်ဆွေရကဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထုခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရဲ့လူအုပ်ထဲကိုရဲတပ်ဖွဲ့ဝင်တွေကရောဘတ်ချီစံတွေသုံးပြစ်ခတ်နှိမ်နင်းမှုကြောင့်ထိခိုက်ဒဏ်ရာရသူ20ထက်မနည်းရှိတဲ့အကြောင်းနဲ့တကြွလှုပ်ရှားသူတွေကစီရင်ထုတ်ပြန်ခဲ့တာပါအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တဲ့တပ်ပုံတွေမှာတော့မျက်နှာနဲ့ခန္ဓာကိုယ်မှာဒဏ်ရာရရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူထွက်တံရုံပုံတွေကိုလည်းတွေ့ကြရပါတယ်ဗိုလ်ချုပ်အောင်ဆန်းရုပ်ထု site တွေကိုကြားပြည်နယ်ဆွေရကပြီးခဲ့တဲ့နှစ်ကလေးကစီစဉ်ခဲ့ပေမဲ့ကောက်ကွက်မှုတွေကြုံခဲ့ရပြီးနောက်အစီအစဉ်ကိုဆန်းငံ့ထားခဲ့ပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့မှာ site တွေကဆန္ဒပြပွဲတွေလည်းတချို့ပြန်ပေါ်ပေါက်လာခဲ့တာပါအစောပိုင်းဆန္ဒပြပွဲတွေအတွင်းဖက်စီအေးအေးယူခံရသူ83အထိရှိနေပြီဖြစ်တဲ့ကြောင်းလဲငငယ်အချင်းသားများကုညီဆက်ရှောက်ရေးအသင်းမြန်မာနိုင်ငံကဒီနေ့ပဲကြီးညာချက်ထုတ်ပြန်ထားပါတယ်။82နှစ်ပြည့်ပြည်အောင်စုနေထိမ့်မက်ဖြစ်မြန်မာနိုင်ငံတဝန်းကျင်းပနေချိန်မှာပဲနှိမ်နင်းမှုတွေကြုံခဲ့ရတာပါ။ငငယ်အချင်းသားများကုညီဆက်ရှောက်ရေးအသင်းရဲ့ကြီးညာချက်မှာတော့ညဉ့်ဉန်းစွာဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းတဲ့လုပ်ရက်တွေကိုရှောင်ကျဉ်ဖို့နဲ့ဒီမိုကရေစီအစိုးရတရားအနေနဲ့တွဲဆုံဆွေးနွေးဖြေရှာဖို့တိုက်တွန်းထားသလိုတိုင်းရင်းသားတွေရဲ့ဆန္ဒသဘောထားတွေကိုနားလည်အောင်ကျူပန်းမှုနဲ့အမျိုးသားပြန်လည်တင်းမြတ်ရေးကိုရှေ့ရှုဖို့လည်းတိုက်တွန်းထားပါတယ်။ကြရပြင်းနေမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူတာကိုငင်းငင်းချင်းချင်းကန့်ကွက်ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နင်းမှုတွေဖက်စီရေးယူမှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန္ဓုလပန်းညံမှာလည်းတက်ကြွလှူရှားသူတွေနဲ့လူလူအင်အားရာနဲ့ချီပြီးဒီကနေ့ပဲစုဝေးဆန္ဒပြခဲ့ကြပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့ကဈေးသက်သာတဲ့တဲခိုကန်အင်္ဂါနေ့အာယုံမတက်ခင်ချိန်မှာမိလာမှုဖြစ်ပွားခဲ့တာကြောင့်လူ18ယောက်သေဆုံးပြီးတော့မြန်မာမျိုးသမီးတစ်ယောက်အပါအဝင်လူ4ယောက်ထဏ်ရာရတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။လူကျက်တဲ့ New Delhi မြို့လယ်ပိုင်းက Hotel Arbit Palace မှာအပေါ်တက်တစ်ထပ်လုံးမိလောင်ခဲ့တာကိုတဲပုံတွေမှာတွေ့နိုင်ပါတယ်။တဲခိုကန်မှာနေတဲ့သူတွေအိမ်နေတဲ့ချိန်မှာမိလောင်ခဲ့တာဖြစ်ပြီးတော့ကော်ရီဒါလျှောက်လန်းတစ်လျှောက်သူသားပြားတွေရှိနေခဲ့တဲ့အတွက်ဒီလျှောက်လန်းကနေတဆင့်လူတွေပြေးထွက်ဖို့မရခဲ့တဲ့အကြောင်းမိသက်သမားတယောက်ကသတင်းထုတ်ကိုပြောပြပါရစေ။မိသက်ကအနည်းဆုံး25ဆီကမိသက်သမားတွေနိုင်ပေါင်းများစွာကြိုးစားပြီးနောက်ပိုင်းမိငိမ့်နိုင်ခဲ့ပြီးတော့လူ35ယောက်ကိုလည်းကယ်တင်နိုင်ခဲ့တယ်လို့ညူဒီလီမိသက်ကြီးကပြောပါရစေ။မိလောင်ရတဲ့အကြောင်းရင်းကိုတော့ခုထိသေချာမသိရသေးပါဘူး။ဒီပတ်ဝန်းကျင်တဝိုင်းမှာတဲခိုကန်တွေဈေးဆန်တဲ့ရုံးခန်းတွေရာနဲ့ချီရှိတယ်လို့ဈေးဝယ်သူခီးသွားရင်းနဲ့လည်းလူကြည့်ကြတဲ့နေရာလေးဖြစ်ပါလေ
။အမေရိကန်နဲ့ထိုင်းနိုင်ငံတို့ရဲ့နှစ်ပတ်လည်ရွှေမြောက်ပူးတွဲစည်းရေးလေ့ကျင့်မှုအစီအစဉ်ကိုဒီကနေ့ပဲထိုင်းနိုင်ငံမှာစတင်ဖွင့်လှစ်လိုက်ပါတယ်။အာရှပစိဖိတ်ဒေသအတွင်းအကြီးဆုံးစည်းရေးလေ့ကျင့်မှုဖြစ်မြန်မာနိုင်ငံပါဝင်ဒေသတွေကနိုင်ငံပေါင်း29နိုင်ငံကကိုယ်တိုင်ရောအကဲကတ်တွေဖြစ်နေပါပါဝင်ကြမှာလည်းဖြစ်ပါတယ်။ အမေရိကန်တပ်ဖွဲ့ဝင်4500လောက်နဲ့ကြီးရီပူးတွဲစီးရီလက်ချက်မဲ့အစီအစဉ်မှာတော့ဂျပန်တရုတ်အိန္ဒိယတောင်ကိုရီးယားစင်ကာပူအင်ဒိုနီးရှားနဲ့မလေးရှား9နိုင်ငံလည်းပါဝင်ကြမှာပါထိုင်းနိုင်ငံမြောက်ပိုင်းပီဆနလုတ်ခိုင်ကဒီကနေ့ကျင်းပတဲ့အခမ်းအနားမှာတော့1982ခုနှစ်ကလေးကစတင်ကျင်းပလာခဲ့တဲ့နှစ်စဉ်ပူးတွဲစီးရီလက်ချက်မှုတွေဟာပူးပေါင်းဆောင်ရွက်မှုတွေနဲ့စစ်စင်ရေးတွေမှာလက်တွဲဆောင်ရွက်နိုင်စွာတိုးမြင့်သွားဖို့ရည်ရွယ်ထားတဲ့အကြောင်းလဲအမေရိကန်တန်ရုံယာယီတာဝန်ခံပီတာဟေးမွန်ကပြောဆိုလိုက်ပါတယ်ဖေဖော်ဝါရီလ22ရက်နေ့ထိလေ့ကျင့်သွားမယ့်အစီအစဉ်တွေမှာတော့စစ်မြေပြင်သင်တန်းလူသားချင်းစာနာမှုအကူအညီနဲ့ကပ်ဘေးအန္တရာယ်ကယ်ဆယ်ရေးသင်တန်းပို့ချတာတွေလည်းပါဝင်မှာဖြစ်ပါတယ်။ရေချောင်းဆိုင်ရာလုံခြုံရေးယောဂကပ်ဘေးချင်းချောင်းမှုအန္တရာယ်ကနေအကာအကွယ်ပေးနိုင်ရေးကြီးမားတဲ့ကပ်ဘေးအန္တရာယ်တွေကိုတုံ့ပြန်ဖြေရှင်းနိုင်ရေးအစီအစဉ်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းလဲအမေရိကန်တန်ရုံရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပူတွဲစီရေးလေ့ကျင့်မှုအစီအစဉ်စတင်ဖွင့်လှစ်တဲ့ထိုင်းနိုင်ငံကဒီကနေ့အခမ်းအနားမှာတော့ထိုင်းကာဝေးဦးစီးချုပ်ဘိုချိုချီပွန်ပီဖက်ဘာယာဆရီနဲ့အမေရိကန်ကြီးတက်ကဒုတိယဘိုချိုချီဂဲရီချေဗော့စကီတို့လည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်
။ဘာရိန်းနိုင်ငံကအလိုရှိနေသူဖြစ်ထိုင်းနိုင်ငံမှာ2လကြာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ဘာရိန်းနိုင်ငံသားဘောလုံးသမားဟာဒုက္ခသည်ဖြစ်ခိုးလုံနေတဲ့အော်စတြေးလျနိုင်ငံကိုပြန်ရောက်သွားပါပြီ။ဘန်ကောက်ကနေလေယာဉ်နဲ့ဒီကနေ့မနက်ပိုင်းမှာကိုပဲမဲလ်ဘွန်းမြို့ကိုရောက်လာတဲ့ Hakim El Arabi ကိုတော့ဘရောမာတယောက်ထဲလမ်းလျှောက်ဆရာမလို့ဘူးဆိုတဲ့ဘောလုံးပွဲမှာဆိုးလို့ရှိတဲ့တချင်နဲ့ခင်မင်သူတွေကဝိုင်းဝန်းကြိုဆိုခဲ့ကြပါတယ်။အော်စတြေးလျဝန်ကြီးချုပ်Scott Morrison အပါဝင်နိုင်ငံတကာကအပြင်းထန်ဖိအားပေးခံရပြီးတဲ့နောက်နေရရင်ပြန်ပို့ရေးကြားနာမယ့်တရားရေးလုပ်ငန်းတွေကိုထိုင်းနိုင်ငံကရပ်ဆိုင်းပြီးတော့ပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်။အသက်အစိတ်အရွယ်ဘာရင်းဘောလုံးသမားကတော့ဒုက္ခသည်ဖြစ်ခိုးလုံနေတဲ့ Australia နိုင်ငံသားသူ့တိုင်းပြည်ဖြစ်ကြောင်းနဲ့ချစ်မြတ်နေတဲ့အကြောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းဘန်ကောက်မြို့ကိုဇနီးဖြစ်သူနဲ့ကြားရေးဆက်ခရီးရောက်လာတဲ့ LRIB ကိုတော့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ကိုဖမ်းဆီးပေးဖို့အကြောင်းကြားထားတဲ့ဗာရင်းနိုင်ငံရဲ့တောင်းခံချက်အရထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူကတော့ RN နယူးလှုပ်ရှားမှုတွေကြုံခဲ့ရတဲ့ဗာရင်းနိုင်ငံမှာ2017ခုနှစ်တုန်းကရေစကန်တစ်ခုကိုတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့ဗာရင်းအာဏာပိုင်တွေကအရေးယူထားရလဲဖြစ်ပါတယ်။2014ခုနှစ်မှာအော်စတြေးလျနိုင်ငံကိုထွက်ပြေးပြီးတော့ဒုက္ခသည်ဖြစ်ခိုးလုံနေတဲ့ဘောလုံးသမားကတော့နေရပြန်ပို့ခွင့်ရရမယ်ဆိုရင်ညှဉ်းပန်းနှိပ်စက်ဖမ်းဆီးခံရမှာဖြစ်တဲ့အကြောင်းပြောဆိုသွားခဲ့ရပါ
ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မအီတန်စင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လင်းချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါတော့မယ်ဒီကနေ့ကြောက်တဲ့82နှစ်မြောက်ပြည်ထောင်စုနေမှာမြန်မာအပါအဝင်တိုင်းရင်းသားအားလုံးလှူလာနေတဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးဟာအဓိကကြာနေတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုမဆောင်ရွက်နိုင်သေးရင်လည်းပဟိုချုပ်ကန့်မှုကိုလျှော့ချပြီးပြည်နယ်တွေရဲ့လုတ်ပိုင်ခွင့်ကိုပိုပေးဖို့လိုအပ်နေတဲ့အကြောင်းနိုင်ငံရေးကောင်ဆောင်တွေကသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့82နှစ်မြောက်ပြည်တော်စုနှစ်အခမ်းအနားတွေကိုမြန်မာနိုင်ငံတိုင်းဒေသကြီးနဲ့ပြည်내အနှံ့ကမြို့ကြီးတွေမှာကျင်းပဆောင်ရွက်နေချိန်မှာဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်ကိုအခြေခံတဲ့စစ်မှန်တဲ့ Federal ပြည်တော်စုရေးကိုတောင်းဆိုသူတွေကဒါဟာပြတ်ရုပ်တက်တဲ့အဖြစ်ဝေဖန်တာတွေရှိနေပါတဲ့တိုင်းရင်းသားပြည်သူတွေလူလားတောင်းဆိုနေတဲ့စစ်မှန်တဲ့ပြည်တော်စုတရက်ဖြစ်ပေါ်ရေးနဲ့ပတ်သက်ပြီးလက်ရှိအာဏာရပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားအမြင်ကိုအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်ကျွန်တော်နိုင်ငံမှာတော့လူမျိုးကြီးဝါဒါရောတော့လူမျိုးငယ်အဖြစ်ဆွဲတန်နေဝါဒါရောဒီအစွန်းနှစ်ဖက်လုံးကိုရှောင်ရှားနိုင်မှာကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုပေါ်ထွန်းနိုင်မယ်အဲ့ဒါမှလည်းကျွန်တော်တို့ပြည်သူအားလုံးရင်ဆိုင်နေရတဲ့တော့ကျွန်တော်တို့အုပ်ချုပ်ရေးအမားတွေနောက်ပြီးတော့ကျွန်တော်ပြည်တွင်းစစ်ပေဒုက္ခတွေအားလုံးကချုပ်ငိမ့်မယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဒီလိုဖော်ဆောင်ဖို့ဆိုရင်2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းအဓိကအခန်းကပါဝင်ကြောင်းဒေါက်တာမျိုးညွန့်ကဆက်ပြောပါတယ
်လက်ရှိဖွဲ့စည်းအုပ်ချုပ်ပုံချီကဥပဒေ2008ကတော့ဒီစစ်မှန်တဲ့ Federal စနစ်ကိုကိုးစားမပြုပါဘူးတကယ်တမ်းနိုင်ငံမှာပြည်ထောင်စုတောင်းလောင်နေတာလည်းစစ်မှန်တဲ့ဖက်ဒရယ်စနစ်ကိုမတည်ဆောက်နိုင်ဘူးပဲဖြစ်ပါလေခင်ဗျ။အဲဒီတော့ဒီပတ်ဒီအုပ်ချုပ်ပုံခြေခံဥပဒေကိုပြင်ဆင်မှစစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ဖြစ်မယ်။အဲ့ဒါမှလည်းပြည်ထောင်စုချုပ်ငြိမ်းမယ်။နိုင်ငံရဲ့ရည်ရှိတည်တံ့နဲ့ငြိမ်းချမ်းနဲ့ညီညွတ်တဲ့ပြည်ထောင်စုဖြစ်မယ်လို့ကျွန်တော်ပြောချင်ပါတယ်။
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ကပြောရေးဆိုခွင့်ရှိသူဦးဆိုင်လိပ်ကတော့ပင်လုံဂတိကဝတ်နဲ့ပင်လုံစာချုပ်ရဲ့အရေးပါမှုကိုအခုလိုပြောပါတယ်
ဒီနေ့ဒီချိန်မှာပြောပြောနေရဲ့ပင်လုံးကတိကဝတ်ပင်လုံးစာချုပ်ကရေးမကြည့်ဘူးပင်လုံးစိတ်ဓာတ်သားရင်းအရေးကြီးတယ်ဆိုတာလည်းပဲမူရင်းအဓိပ္ပာယ်နဲ့ကွဲလွဲနေတယ်မူရင်းတိုင်းသားတွေလက်ခံကျင့်သုံးခံယူထားတာကသလွဲစီဖြစ်နေပါတယ်တကယ်တော့ကျွန်တော်တို့တိုင်းသားတွေရှမ်းကချင်ချင်းမမဘောကျော်ကဥဆောင်တဲ့ကြက်ပြတ်စုရနဲ့ပူပေါင်းပြီးတော့မှကြက်လိုက်ယူအတူလက်တွဲယူအောင်ပြောတယ်ဒါပေမဲ့တိုင်းသားတွေဘက်ကကျတော့သူတို့ရဲ့ချီးရင်ဆွဲမူလခင်ရေးတွေအဆုံးရှုံးမှဆိုလို့ချက်ချက်လက်ငယ်သဘောမတူဘူးအဲ့ချိန်မှာဘောကျော်ကဗမာလူမျိုးတွေနဲ့သူ10နှစ်အတူပူးတွဲနေကြည့်ကြပါတဲ့အခါမတင်ဘူးဒီနေ့ဆရာမရှိဘူးဆိုလို့ရှိရင်ပြန်လဲခွဲထွက်နိုင်တယ်အဲ့ဒီခွဲထွက်ပိုင်ခွင့်ကိုလည်းပဲဖွဲ့စည်းပုံခြေခံဥပဒေမှာဆက်သွင်းရေးဆွဲပေးမယ်လို့အတိအကျမပြုတ်တယ်အားကြောင့်မို့လို့ပင်လုံးကတိကဝတ်နဲ့ပင်လုံးစာချုပ်ကကျွန်တော်သမိုင်းမှာဒါဟာချောက်ပြက်လို့မရတဲ့မော်ကွန်တရက်လို့ပဲပြောချင်ပါ
တိုင်းသားတွေဘက်ကခွဲထွက်ရေးကိုတောင်းဆိုတာမရှိခဲ့ပဲစစ်မှန်တဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ကိုတောင်းဆိုခဲ့ကြောင်းဦးဆိုင်လိပ်ကဆက်လက်ပြောဆိုပြီးလက်ရှိဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်ပြည်ထောင်စုနေချင်းကအဖြေပါပဲခင်ဗျာတပ်မတော်ရဲ့လက်ရှိအစိုးရရဲ့တိုင်းသားခေါင်းဆောင်တွေသုံးဖက်သုံးတန်းကျွန်တော်တို့ပြည်ထောင်စုနေပြီးတော့မှဖက်ဒရယ်လမ်းကြောင်းရောက်အောင်ပြည်ထောင်စုဆိုတဲ့သဘောတဘာဝကိုခြုံငုံမိအောင်ပြန်လည်ပြီးတော့မှနိုင်ငံရေးရဆွေးနွေးရပါမယ်အဲ့ဒီဆွေးနွေးလို့ရတဲ့အချက်ပေါ်ချေခံပြီးတော့မှဖွဲ့စည်းပုံအဖြစ်သို့သည်မဟုတ် 2008 ပြင်ဆင်ရေးပေါ့နော်လုပ်ဖို့ကိစ္စကိုမလွဲမသွေလုပ်ရပါလိမ့်မ
ယ်ရခိုင်မျိုးသားပါတီ ANP ရဲ့အထွေထွေတွင်းရင်းမှုဦးလာစောက
ကျွန်တော်တို့ငငယ်တို့ကပြည်ထောင်စုနဲ့ဆိုတာကိုတကယ်တမျက်တနှုတ်တန်ဖိုးထားလာတယ်အခုဒီမိုကရေစီပွင့်လင်းတဲ့အကြမ်းမှာပြည်ထောင်စုနဲ့တွေကပိုပြီးတန်ဖိုးမဲလာတယ်လို့ကျွန်တော်ခံစားလာရတယ်ဘာလို့ဆိုလက်တိပြဿနာပါဗျာတိုင်းရင်းသားတွေကသဘောထားတွေကအရင်တက်မှလာတယ်နော်ဟိုရခိုင်မှာပြဿနာဖြစ်ကရှင်မှာပြဿနာဖြစ်နော်အခုကြရမှာပြဿနာဖြစ်စေဆိုတော့လက်ရှိအစိုးရရဲ့စီမံခန့်ခွဲမှုအပေါ်မှာတိုင်းရင်းသားလူမျိုးစုတွေပေါ်မှာတိုင်းရင်းသားနေသားတွေပေါ်မှာထားတဲ့သဘောထားပေါ်မှာတော့တိုင်းရင်းသားတွေကတော့အမြင်မကြည်လင်တော့ဘူးဗျ။ရှမ်းမှာဟောရခိုင်မှာဟောအကုန်လုံးမကြည်လူ။အဲ့ဒါကိုလက်ရှိအစိုးရအနေနဲ့ပြန်သုံးသပ်ဖို့ကောင်းတယ်။အဲ့ဒီပြည်ထောင်စုပွဲတွေကိုဟိုမှာလို့ဒီမှာလို့ညစာစားပွဲလို့အဲ့ဒါလောက်နေတော့မရတော့ဘူး။
ဖက်ဒရယ်တိဆောက်ရေးမှာ2008ဖွဲ့စည်းပုံကအဟံတားရှိနေပေမဲ့အဓိကတိုင်းရင်းသားတွေရဲ့ရပိုင်ခွင့်နဲ့ဒဏ်ထုရေးကိုဖော်ဆောင်တာဟာဖက်ဒရယ်ရဲ့အနှစ်သာရအဖြစ်ရှုမြင်ကြောင်းလည်းဦးလာစောကဆက်ပြောပါတယ
်အဓိကကျွန်တော်တို့2008အဟံတားရှိတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့2008ကိုကနေပြီးတော့ဖက်ဒရယ်စစ်ကိုမပူးပြောင်းခင်ကာလမှာရန်ခိုင်ရေးပဲတက်တဲ့ NLD ပဲတက်ညွန်ပေါင်းပဲတက်တဲ့ဘသူပဲတက်တဲ့တိုင်းရင်းသားတွေကိုဥစားပေးတဲ့တိုင်းရင်းသားတွေကိုတန်ဖိုးထားတဲ့ဘိုလ်ချုပ်ကင်မှုတွေရှော့ချပြီးတော့တိုင်းရင်းသားတွေကိုလုပိုင်ခွင့်တွေပုံမတိုးမြင့်ပေးရမယ်နော်အဲ့ဒါမပေးဘဲနဲ့တိုင်းရင်းသားတွေမှာရှိတဲ့ဘတ်ဂျက်ကအစလူမှုစီးပွားဖွံ့ဖြိုးမှုတွေကအစတိုင်းရင်းသားတွေကိုဥစားမပေးတိုင်းရင်းသားတွေကိုတန်းတူရခံစားခွင့်မပေးဘဲနဲ့အဲ့ဒီဖက်ဒရယ်စနစ်ကိုသွားရာတို့ဇာတို့ဆိုတာဖွဲ့စည်းပုံပြောင်းပါတော့ပါတော့ဆိုတာဘာမှအနှစ်သာရမရှိဘူးလို့ကျွန်တော်မြင်တယ်
နိုင်ငံတော်သမ္မတကဒီနေ့ပေးပို့တဲ့ပြည်ထောင်စုနှင့်တွင်လွှာမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဟာတိုင်းရင်းသားပြည်သူတွေနှစ်ပေါင်း90ကျော်မျှော်လင့်နေတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအိမ်မက်ကိုလက်တွေ့ကျကျတိစောက်ပုံဖော်နိုင်အောင်ကြိုးပမ်းနေတာဖြစ်ကြောင်းဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲ92နှစ်မြောက်ပြည်ထောင်စုနှင့်အမျိုးသားရေးဦးတည်ချက်900ကိုလည်းပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။
ကမ္ဘောဇောတင်ပြသွားတာပါရှင်အခုတော့ကယားပြည်နယ်လွိုက်ကော်မျိုးကဆန္ဒပြပွဲအကြောင်းတင်ပြပါဦးမယ်ကယားပြည်နယ်လွိုက်ကော်မျိုးကကန္နာဟေဝံပန်းချံမှာပို့ချုပ်ကျေးရုပ်စိုက်ထူခေတာနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြပွဲတွေဆက်ဖြစ်နေတာမှာဒီကနေ့မှာတော့ရဲတပ်ဖွဲ့ကဆန္ဒပြလူအုပ်ကိုရှာပါကြီးတွေတုံးပြီးတော့လူစုခွဲနှိမ်နှင်းခဲ့တဲ့အထိတင်မာမှုတွေဖြစ်ခဲ့ပြီးတန်ရာရသူတချို့လည်းရှိခဲ့ပါတယ်ကယားပြည်နယ်အစိုးရက82ကြိမ်မြောက်ပြည်ထောင်စုနဲ့အခမ်းအနားကိုကန္နာဟေဝံပန်းချံမှာကျင်းပနေတဲ့တစ်ချိန်ထဲမှာပဲအဲ့ဒီအကြမ်းဖက်မှုနှိမ်နှင်းမှုတွေဖြစ်ခဲ့တာပါအဲ့ဒီနောက်ဆန္ဒပြပွဲဥဆောင်စီစဉ်သူတွေကိုပြည်내အစိုးရတာဝန်ရှိသူတွေကဒီကနေ့မှပဲတွေ့ဆုံပြီးစစ်ဆန်ညှိနှိုင်းတာတွေလုပ်ခဲ့ပြီးသဘောတူညီချက်တချို့ရရှိခဲ့တယ်လို့ညှိနှိုင်းပွဲမှာပါတဲ့ကရင်အမျိုးသားပါတီဥက္ကဋ္ဌခွန်ဘီဒူးကပြောပါတယ်အပြည့်အစုံကိုမမေခါကဆက်သွယ်မြေမြန်ထားပါတယ
်ဟုတ်ကဲ့အကိုဟေဟိုဒီနေ့ဆွေးနွေးမှုရလက်ပေါ့နော်ဒီနောက်ဆုံးအစိုးရနဲ့ဝန်ကြီးချုပ်နဲ့ဆွေးနွေးမှုရလက်အခြေအနေကဘယ်လိုများရှိပါလဲရှင်
ဒီကံပြီးတော့ဘောဒီမြို့တစ်ခုတော့ရတော့ပါတော့ဘောဒီမြို့အကျန်းတစ်ခုပေါ့ဘောဒီမြို့ကမြို့ရဲ့ဒီအတပိတ်ကမြို့ရဲ့ပေါ့နော်ညီကြမှာပေါ့အစိုးရကဝန်မှာပါပါဘူးပေါ့အစိုးရလည်းစားရဲမှာပါဘူးလို့ပြောစားရဲတဲ့အစိုးရဝန်မှာပါတယ်ညီနိုင်မှုတွေလောက်ကောင်းမှာပေါ့နော်ဒါအဲ့ညီနိုင်မှုတွေမှာတရားကိုဆက်ထားမထားအောင်မထားအောင်ဆိုတဲ့ပြင်ဆင်နေပါညာပေါ့နော်အဲ့ဒါတွေကတော့ဒေသရေးရလာ ဒီကြေးဝင်တယ်မှာပေါ့နော်။ဘာဆောက်ကံပွဲတွေဘာကံပွဲတွေမမလုပ်ခုပေါ့နော်အဲ့လိုမျိုးပေါ့။အခြေခံပြချက်သုံးချက်နဲ့တပူညီမှုရသွားတော့ပေါ့နော်
။ဒီကြားထဲမှာပဲအကိုတို့ကတစ်ဖက်နဲ့တစ်ဖက်ဆွေးနွေးအသေးစိတ်ဆွေးနွေးကြရမယ်ဆိုတဲ့သဘောဆိုတော့ဘယ်နည်းလောက်များအကိုတို့စပြီးဆွေးနွေးမယ်လို့ပြောဆိုထားတာမျိုးရှိပါလဲရှင
်။မင်းနိုင်ကော်မတီကတော့နှစ်ဖက်ကော်မတီပဲခင်ဗျာဗလာဒီစီမျောက်ရေးဖက်ကကော်မတီတစ်ခုရှိတယ်ဒီဖက်ကတော့ကန့်ကွက်ရေးကော်မတီတရားရှိတယ်ဗျာနော်ဆိုဒီကော်မတီကတီချပါတော့ချင်းပြီးမှချင်းပြီးမှဟိုတီတွေ့တဲ့ကော်မတီဖြစ်တယ်ဗျာနော်ဆိုဒီကော်မတီနေရာကတီချာလူလာဆိုတော့တွေ့မှာနေတိုင်းဖြစ်ရတယ်ခင်ဗျာဟာဒီနေ့ကနေစတာခင်ဗျာဒီနေ့ကနေစမှာတလပင်းခင်ဗျာတလပင်းဆိုတဲ့ PC ညနိုင်ဖို့ဖြစ်တယ်ခင်ဗျာတလပင်းပင်းမှာညနိုင်မှုရလိမ့်မယ်လို့ယူဆတာအဲ့ဒီပုံမှာမူဒီမှာဒီညနိုင်ကမူဒီကွန်ဒီတွေကတော့ပင်းညမှုရပြီးဆိုရင်တော့ဒီမဆိုဘနာဆိုရတဲ့ကလည်းဟိုချွေးချက်ရှိဘနာလက်လျော့ပြရမှာဘနာအားရရပါတယ်ခင်ဗျာ
ဒီနေ့ဆန္ဒပြပွဲမှာအစိုးရဘက်ကအနှိမ်နှင်းတာမှာထိခိုက်ဒဏ်ရာရသွားတာမျိုးရှိပါတယ်အဲကျွန်တော်တို့တွေ့တဲ့လောက်တော့အယောက်20လောက်ထိခိုက်ဒဏ်ရာရသွားတယ်လို့ပြောတယ်ဒီပမာဏကလည်းနည်းနည်းများတဲ့ပမာဏဖြစ်နေတော့ဒီအပေါ်မှာဒီလူတွေနဲ့ပတ်သက်ပြီးအစိုးရဘက်ကနေပြီးတော့တစုံတစ်ခုပြန်လုပ်ပေးမယ်ဆိုတဲ့ဂရီးကဝတ်မျိုးပဲဖြစ်ဖြစ်ဒါမို့အစိုးရအနေနဲ့ဒီလူတွေနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်တစုံတစ်ခုပြောလာတာမျိုးများရှိခဲ့ပါလားရှင်
lost တဲ့ကအဲ့ဒီဟိုဗလာအဲ့ဒီတိကျတန်ရရတဲ့လူတွေနဲ့ပတ်သက်ပြီးမှဟိုတစ်ခုမှပေါ့နော်ဟိုပြောစားချင်မရှိဘူးခင်ဗျာဗလာကျွန်တော်တို့ computer ရပဲ lost တဲ့ဟိုတောင်းယူရမယ့်နေရာမျိုးပေါ့နော်ဒီတိကျတန်ရရတဲ့လူတွေကပဲခုပါကိုတောင်းယူရမယ့်နေရာမျိုးဖြစ်တယ်ဒီနေနေတဲ့မှာလည်းတန်ရရတဲ့လူကဒီမှာပေါ့နော်ဘယ်လိုကောင်းလဲဒီဟာဟိုတော့ငါ့နာမည်နဲ့တန်ရမျိုးတွေလည်းဟိုတော့ဘူးပေါ့နော်တော့ဆယ်လူကြီးဆက်တဲ့မဒီဒီတရားရတယ်နေပတ်တယ်မှာအတဘုတ်ညီမှုသူဆောင်ပြရပါတော့ရရှိတာလားလေးတခါလည်းမရှိဘူးခင်ဗျာ
အခုကတော့ဆွေးနွေးညှိနှိုင်းမှုပြီးသွားပြီပေါ့နော်အောင်မြင်တယ်မအောင်မြင်ဘူးဆိုတာထက်တရားညှိနှိုင်းမှုတစ်ခုကတော့လုတ်ပြီးသွားပြီဆိုတဲ့သဘောပေါ့အဲ့တော့အခုလက်ရှိပေါ့နော်ဒီဗိုလ်ချုပ်ဂျေယိုကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကင်တွယ်မှုတွေနဲ့ပတ်သက်ပြီးတော့ကောအခုအနေနဲ့ဘာများပြောနိုင်လဲ
နံပါတ်၁ကတော့ဂျေယိုခင်းရရေးကိုအစင်းအမှလုတ်ခဲ့တာလေအစိုးရကြောင့်လေခင်ဗျာဘယ်လဲဂျေယိုကိုဖြစ်နေတင်တယ်ဂျေယိုကိုရှိလို့ဘယ်လဲဖမ်းနေကြတာအားလုံးအကြံပုံဖတ်ပြတာတို့ဘယ်လဲဦးစီးဆောင်လုပ်တာတို့ဘယ်တော့သူပဲနော်ဒီဒီလိုမလုပ်သင့်ဘူးဆိုတဲ့ဟာပြောလာတဲ့ချိန်မှာကွန်ပျူတာကိန်းချဖွဲ့ခိုင်းပြီးမှကွန်ပျူတာနာမည်နဲ့ပေါ့နော်တစ်ဖက်လဲတယ်လုတ်ခဲ့တာလေအစိုးရပဲပေါ့နော်နောက်ဒီခန်းစည်းတာတွေဆောင်ချခံတာတွေအားလုံးကလည်းအစိုးရလုပ်ရတယ်ပေါ့နော်ဆိုတော့တခြားလုံးကအစိုးရကဒီပုံမှာမာရင်ခဲ့တယ်လို့ပဲကျွန်တော်တို့ဟိုကလည်းဒီမှာပေါ့နော်ပြောချင်တယ်ပေါ့ဒီနေ့ဆန္ဒပြပွဲရတော့ဒါပြည်တော်စုနေ့အတွက်ဖြစ်တဲ့ပြည်တော်စုကလည်းဒါတော်တော်လေးကိုရုပ်ဆူးနေတဲ့ပြပွဲမျိုးဖြစ်တယ်ဒီရက်နောက်ပဲမှာတော့မရရင်ဆန္ဒပြတဲ့လူကတော့မရရင်ဒီဆိုးရတဲ့ဆန္ဒပြမှုတွေလုပ်ဖို့ပေါ့နော်ရှိတယ်ခင်ဗျာဆိုတော့ဒီဟာကနောက်ဆုံးဆရာပြတင်တယ်ပြည်တော်စုဆရာပြတဲ့မာရင်ချချက်တွေလာပြီးမှာပေါ့နော်ညီနိုင်ပါဆရာဖြစ်လို့ပေါ့နော်မရှိနေလုပ်ပေးလိုက်တာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ဆွေရကတကယ်တမ်းဆိုရင်ကျွန်တော်တို့ဆွေရကဝင်ပါတင်လာကြဘူးနော်ပြီးခဲ့တဲ့သတော်တော်ကဟိုဘယ်လဲတိစ္ဆာတွေကြောင့်ဆိုရဲဘယ်လိုပြီးခဲ့တဲ့ဂျုံလောက်တည်းကဘယ်လိုကျွန်တော်တို့ဆွေရကဝင်ပါတင်နေတယ်ဒါပေမဲ့ဒါလည်းအလုံးကကျွန်တော်တို့ဆွေရဖက်လက်ပြည့်ဖွဲ့ခဲ့တယ်ပေါ့နော်ဆိုတော့ဒီလိုပြည့်တဲ့မျိုးတွေဒါတင်ဆောင်ရရေးတင်တယ်သူတို့တိုင်းသားတွေနဲ့ပတ်သက်တဲ့မိသားရတိုင်းသားတွေခံတဲ့ခံရချက်တဲ့မှာပေါ့နော်ဖြစ်နေရက်ရတဲ့ဟာမျိုးတွေရှိတယ်အဲ့ဒါကိုနားလည်ဖို့လိုတယ်အဲ့ဒီဆွေရကဒါကိုပြည့်ကြနေကြတယ်တပ်ဖို့လည်းအင်တန်လိုအပ်တယ်ပေါ့နော်ဒီပုံမှာလည်းဒါပြည့်တဲ့တင်ဆောင်ရဖြစ်မယ်ဆွေရလည်းမားရီများစွာပုံပေါ်မှာတင်ဆောင်ရရေးတင်တယ်လို့လည်းမချက်ပြစ်တင်တယ်ခင်ဗျာ
မမေခါပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်ရန်ကုန်မြို့ကြီးတိုးတက်ပြောင်းလဲရေးလှုပ်အပ်ချက်တွေနေ့စဉ်တွင်မြင်နေရတဲ့လူငယ်တအူအနေနဲ့ထိထိရောက်ရောက်ပြုပြင်ပြောင်းလဲနိုင်ရေးရည်ရွယ်ချက်နဲ့မတ်လမှာကျင်းပမဲ့ရန်ကုန်စီပင်ဘဟုကော်မတီဝင်အဖြစ်ဝင်ရောက်ရှင်မြိုက်ဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းနာမည်ကျော်အနုပညာရှင်မြန်မာမေဆက်ကြဝလာထထက်ထုံးက VOA ကိုပြောပါရယ်။အသက်26နှစ်အရွယ်လူငယ်အမျိုးသမီးတဦးအနေနဲ့စီမင်းရွေးကောက်ပွဲပါဝင်ရှင်မြိုင်မဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းရာမှာထက်ထုံကအခုလိုစဖြေပါရယ်
သူတို့ပြောတဲ့စီမံစီကံတွေကြီးပါမေးစားတဲ့ဆရာနေနဲ့မိကုန်းနေလူကြီးတွေအကုန်လုံးသွားတယ်။သွားပြီးတော့အဲ့ဒါကြီးဖြည့်ပြီးတော့ညီမအမှုဖောက်တင်တာပေါ့။အဲကန့်ညီမှုရှိမရှိလို့ဆက်ရှိရဲ့နေမှာသူတို့ကကြီးပြပေးမှာပေါ့။ဆက်ရှိရဲ့နေမှာသူတို့ကန့်ညီမှုရှိရဲ့မဲဆက်ခွင့်ရှိရဲ့သူတို့ကြီးပြပေးတဲ့လူဝါမကညီမတို့28ရဲ့နေကြလို့ရှိရင်စပြီးမဲဆက်ခွင့်ရမှာပေါ့။အ
ဲ့ဒီမှာဟိုအသက်ရွယ်သူတို့တတ်မှတ်ချက်ထဲမှာရောကိုကအဲ့ဒါနဲ့ရောကိုင်နေမှုရှိလားရှင
်25နှစ်အထက်ဆိုပြီးတော့စပြီးတော့ဒီအချိန်ကပေါ့နော်ဒီဒီအချိန်ကတော့25နှစ်အထက်ဆိုတာပြည့်အတွက်မြမအသက်26နှစ်ကျော်ပြီဆိုတော့ကျန်နေရတယ်လို့များပြောကြတာ
။နောက်ပြီးတော့အဲ့ဒီမှာကိုယ့်ရဲ့အားသာချက်ပေါ့နော်ဒီဝင်ရောက်ရှင်မြိုင်နေညမှာကိုယ့်ဘက်ကအားသာချက်တရားရောဘာတွေရှိလဲရှင
်။အားသာချက်ကမြမဘက်ကကြည့်လို့ရှင်တော့မြမကဖြစ်ချင်တဲ့စိတ်ဆန္ဒပေါ့စိတ်ကအရာအလုံးကိုဥထောင်နိုင်ရဲ့အတွက်တည်းမြမရဲ့ဖြစ်ချင်တဲ့စိတ်ဆန္ဒမြမဒီမြမရဲ့ဒီအတွက်မြမပဝန်းကျင်အတွက်ကူညီခြင်းနဲ့စိတ်ဆန္ဒအရင်ခံအတွက်ကတော့မြမအဲ့အချက်ကမြမအားသာရလို့ဖြစ်နေတယ်ဒီလိုစိတ်ဆောင်မှုရှင်အရာအလုံးဖြစ်နေတဲ့အတွက်တည်းမှမတက်သေးဘူးတော့အရာအလုံးပြင်ပြရတယ်ပေါ့နော်အဲ့တော့မြမအားသာတဲ့အရာသိရှိနေပြီးတော့မြမအမြင်ညာရှင်တရားအနေနဲ့နိုင်ငံကိုစားပြုရှင်ကြိုင်ထားတဲ့အမှန်ငယ်တရားအနေနဲ့ပေါ့နော်ပိတ်ဆက်တချို့သဝရဲ့အားပေးထောက်ခံမှုယုံကြည်မှုကြတဲ့တိုင်းဒီရဖြစ်တဲ့ကြောင့်လို့အဲအပိုင်းမှာတော့နည်းနည်းအားသာမယ်လို့ထင်ပါတယ
်။ဟုတ်ကဲ့အဲ့ဒီလိုဝင်ရောက်ရှင်ပြိုင်ဖို့ကိုယ်တွန်းအားပေးတဲ့အကြောင်းအရာတွေထဲမှာမိသားစုတွေလည်းပါမယ်။ဒါပေမဲ့အဓိကကိုကိုယ်တိုင်းကိုယ့်ရဲ့ဆုံးဖြတ်ချက်ပေါ်မှာအဓိကမူတည်ရတဲ့အရွေးချယ်ခံဖို့ပေါ့နော်။ကိုဘာကြောင့်ဆုံးဖြတ်ရတယ်လဲရှင်
။ဘာကြောင့်ဆုံးဖြတ်ရလဲ။အဓိကချက်အမခုနကပြောလို့မိသားစုတွန်းအားပေးတဲ့အကြောင်းအရာတွေပါရဲ့ပြီးတော့ဒီမှာရှိမှာမြန်မာရတဲ့ဒီမြောက်နိုင်ငံနဲ့ဒီရုပ်တော်ပေါ့နော်။အများကြီးကြောင်းလက်တိုးတက်ဖို့လိုတာကြီးဒီပိုင်းလည်းအများကြီးပြင်နေပေါ့။ဒါကတော့ဒီလိုပဲဖြစ်တာပါ။အဓိကအချက်ကတော့အဲ့ဟာကြီးကဒီစိတ်ဒီပိုင်းတစ်ဆိုင်ခံတာကြီးပြီးတော့ကြောင်းလက်ပြီးနိုင်နေသူပြီးအများအကျိုးအတွက်အများကိုကူညီပေးနိုင်နေသူတယောက်ပေါ့နော်။ကိုယ်ဒီမှာအသက်ရှင်နေရတာဒီကေဟိုကိုယ့်ရဲ့နိုင်ငံနဲ့လူမျိုးကိုပတ်ဝန်းကျင်အတွက်အသုံးချလိုက်တဲ့သူတယောက်ဖြစ်ရှင်နေတဲ့စံတော်ဒီမှာအောက်ထည့်ဖို့ဖို့အတွက်ကျွန်တော်ဆက်ဆံတာပါ။
ဒီရန်ကုန်မြို့တော်ကြီးတိုးတက်ပြောင်းလဲလာဖို့အတွက်ကိုပေါ့အဓိကအခြေခံကြတဲ့ဟာပေါ့နော်။ဘာတွေစပြီးတော့ပြောင်းလဲဖို့စူးစမ်းမလဲရှင
်။အဓိကတော့ပြောင်းလဲရမှာရောအများကြီးပဲပေါ့နော်။အဲ့တော့အဓိကပြည်သူတွေရဲ့စိတ်ဝင်စားစရာကျမတို့ကြားရှိပါတော့ဆက်ပြောတယ်ဒီမှာမြင်ကြအားလုံးတော့ဆုံးဖြတ်ချက်ပြီးအရှိကဥဆောင်သွားတဲ့ဥဆောင်တဲ့ဒီတရားကိုယုံကြည်မှုဘယ်လောက်ရှိတယ်ဥဆောင်တဲ့ဒီတရားကိုဘယ်လောက်ချစ်တယ်ဘယ်လောက်ထောက်ခံတယ်လက်ခံတယ်တရားကိုယုံကြည်ပြီးတော့ပြည်သူတွေရဲ့အနောက်ကနေပြီးတော့အလုံးပူပေါင်းပါဝင်မှုကလည်းအရေးကြီးလို့ဖြစ်ပါတယ်။အဲဒီအရာကြီးပြည်သူများကြီးဆိုရင်ဒီရေကူပါဝင်မှုကပုံများလာတယ်။ဘယ်ပါဝင်မှုပုံများလာမှသာလေတတိုင်းကတော့တိုးတက်ပြောင်းလဲဖို့ကပုံပြီးရမယ်လို့ဒီမှာဖြစ်တာပေါ့နော်။အဲတော့ပြောင်းလဲမှာရောအများကြီးပါ။အဲတော့ပြည်သူရေကူပါဝင်မှုကပြီးတော့ဒီ multi team comedy တစ်ခုလည်းရမဟုတ်ဘူးပေါ့နော်။တခြားတော့အစိုးရအဖွဲ့ကြီးအများကြီးတို့ရဲ့အပိုင်းပိုင်းကဏ္ဍတွေအကုန်လုံးကလည်းဟိုသူတို့အပေါ်ကအချင်းချင်းရှိနေကြတယ်ဆိုတော့လေအလုံးကူပေါင်းပါဝင်နေကြတယ်စီးပွားရေးလုပ်ငန်းရှင်တွေလည်းအလုံးကူညီကြတယ်ကူပေါင်းကြတယ်အများကြီးအဲ့လိုမျိုးတော့မှဒါကြောင်းခဲ့လာမယ်လို့ကျွန်တော်ထင်ပါတယ်အဲ့
တော့ဟိုအဓိကရန်ကုန်မြို့မှာအဓိကပြောင်းလဲဖို့အခြေခံအကြဆုံးပေါ့နော်လူထုလိုလားတဲ့အများပြည်သူတွေလိုလားတဲ့လိုလားချက်ပေါ့နော်အဲ့ဒါကဘာလို့ထင်လဲရှင
်အများပြည်သူလိုလားတဲ့အချက်နဲ့အခြေခံအကြဆုံးလိုရတဲ့အချက်နဲ့ဒီချက်မှတူတာပါအများပြည်သူလိုလားတာကတော့ဟိုအများကိုတိုးတက်တဲ့ရန်အစဉ်ပြေတဲ့စီးပွားရေးလုပ်ကောင်းတဲ့အော်ဒီရက်ထဲအပြင်ကြီးရဲ့မြေကြီးတမျိုးတို့ကျင်းနဲ့အရမ်းလာအရမ်းတက်နဲ့အရမ်းပြောပြကောင်းတဲ့မြေကြီးတို့ကျင်းနဲ့ပြောကြနိုင်မှာပေါ့နော်ဒါကအများကြီးပြောလို့ချက်ပေါ့ဒီကျေတဲ့အချိန်နဲ့ကြလို့အနေနဲ့ချက်ဆိုလို့ရှိရင်တော့ပညာရေးလို့ပဲပြောချင်ပါတယ်အဲ့တော့ဘာလို့ပြီးသွားမလဲဆိုတဲ့အရာတော့ဒီမှာအခုချိန်မှာဟိုပြောရင်အပြောရချင်နေတယ်ပေါ့နော်လက်ပြီးနေတဲ့အရာကပြောရင်အများကြီးပါတယ်ဒီကျေကလက်တွေ့ပေါ်မှာဒီမှာဘယ်လောက်ထိလောက်ခွင့်ရမလဲဒီမှာဘယ်လောက်ထိဒီဟာအတွက်ကျွန်တော်လက်ကြည့်ရမယ်ဆိုတာညီမပါတယ်နော်အဲ့မှာကညီမတို့ကရုပ်ခွင့်ရမယ်ဆိုတာလေဘယ်သူတွေကဘယ်လောက်ကြည့်ပြီးတော့ပါရကြမယ်ဆိုတာအများကြီးလိုပါတယ်
ရန်ကုန်စီပင်ဘို့ကော်မတီဝင်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့မြန်မာမေဆက်ကြဝလာထက်ထထုံကမအင်ဂျင်နိုင်ကမေမြန်တင်ပြတော်တာပါ VOA ရဲ့ဒီကနေ့ညပတ်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 25 30နဲ့ 51 နဲ့ line la meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတောသားရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 12ရက်ပြည်ထောင်စုနေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32နဲ့51အပြင်လိုင်းလက်မီတာ190ရောကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြချပါတယ်ရှင
်။မေဂန်ဆွေးရလုပ်ငန်းတွေထက်မရဆိုင်ရင်ညီနိုင်နေတဲ့ပါတီနဘက်စလုံးကအမှတ်ဒီကြားအဆိုးရသုံးစိမ့်နဲ့ပတ်သက်ပြီးမူအားဖြင့်သဘောတူညီချက်ရသွားပြီလို့တင်းလာနေကပြောပါတယ်။သဘောတူညီချက်အသေးစိတ်ကိုပါတီကြီးနှစ်ခုစလုံးကကိုယ်စလဲဒီလူသိရှင်ကြားထုတ်ဖော်မပြောသေးပါဘူး။တက်ဆက်စ်ပြည်နယ်အယ်ဘာဆိုမြို့ကိုရောက်နေတဲ့သမ္မတဒေါ်နယ်ထရန့်ကတော့သူတောင်းဆိုတဲ့နေဆက်တိုင်းကကြီးအသုံးစိမ့်ကိုအတိမပြုဆိုရင်သမ္မတရဲ့လုပ်ပိုင်ခွင့်အရနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုပြီးပြောဆိုထားတာပါ။အရေးပေါ်အခြေအနေကြီးညာမယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်လို့အငြင်းပွားမှုတွေလည်းရှိနေပါတယ
်။ Where walls go up, illegal crossings go way.
နိုင်ငံအတွင်းတရားမဝင်ဖြတ်ကျော်ဝင်ရောက်မှုတွေကိုနေနေမှုတတိုင်းမဖြစ်မနေတည်ဆောက်ရမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောနေပါတယ်။ဒီချိန်ထဲမှာအော်လတ်တော်ဥက္ကဋ္ဌနန်စီပလိုစီဘက်ကလည်းအလျှော့မပေးပါဘူ
း There's not going to be any war money in the legislation
ဥပဒေကြမ်းထဲမှာတတိုင်းကာရေးအတွက်ပတ်စံလုံးဝထည့်မထားပါဘူ
းအခုအထိတော့ပါတီလျက်စလုံးကအမတ်တွေဖွဲ့ထားတဲ့ကော်မတီအနေနဲ့နေကြလုံကြုံရေးနဲ့ပတ်သက်လို့တစုံတရာညှိနှိုင်းဖြေရှားနိုင်ခြင်းမရှိသေးပါဘူးလာမယ့်တောက်ကြနေ့ဆိုရင်အစိုးရဗန္နာရေးအသုံးစိတ်နောက်တစ်ချိန်တက်တန်းကုံဆုံးတော့မှာပါညှိနှိုင်းလို့မရဘူးဆိုရင်သူ့ရဲ့လုပ်ပိုင်ခွင့်အရာလွှတ်တော်ရဲ့သဘောတူညီချက်မယူဘဲနိုင်ငံတော်ရေးပေါ်အခြေအနေကြီးညာမယ်ဆိုပြီးသမ္မတဒေါ်နယ်ထရန့်ပြောဆိုနေပါတယ်ဒီမိုကရက်ခေါင်းဆောင်ထက်လွတ်တော်အမတ်ချက်ရှင်မာကတော့ရေးပေါ်အခြေအနေကြီးညာဖို့ဆိုတာအမျှော်အမြင်ရှိရှိလုပ်တဲ့လုပ်ရမဟုတ်ဘူးလို့မြင်တဲ့အကြောင်းအခုလိုတုံ့ပြန်ပါတ
ယ် It's when the president interferes that there's a problem
ရေးပေါ်အခြေအနေဆိုတာကိုပြဿနာရှိနေတဲ့အခြေအနေပါလားသမ္မတအနေနဲ့ကြောင်းဝင်ဆုံးဖြတ်တာပါဆိုရလုပ်ငန်းတွေရမ်းမပစ်ချင်ဘူးနိုင်ငံတော်ရေးပေါ်အခြေအနေကြီးညာတာမျိုးလည်းမလုပ်ချင်ဘူးဆိုရင်ဒီကိစ္စကိုစွန့်လွတ်လိုက်ပါလို့ပဲတမရကိုကျွန်တော်အကြံပေးချင်ပါတယ
်ဒီမိုကရက်ဘက်ကဒီလိုပြောဆိုချက်ကိုမစ်မက်ကော်နယ်တို့လိုဝါရင်ရီပဘလစ်ကန်ခေါင်းဆောင်တွေကသတ်မှတ်ခံပါဘူ
း because the national emergencies that have been issued in the past
အရင်ကနိုင်ငံတော်အရေးပေါ်ကြီးညာခဲ့တာတွေမှာသဘောကျလဲမှုတွေမရှိခဲ့ပါဘူးဒီဒီချင်းကြီးညာမယ်ဆိုရင်လည်းလက်မခံစရာမရှိဘူးဆိုတာသိကြပါတယ
်တမရဒေါ်နယ်ထရန့်ကတော့တိုင်းကိုမဖြစ်ဖြစ်တဲ့နည်းနဲ့စောင့်မယ်ဆိုပြီး Twitter ကနေခိုင်မာရေးပါတယ် George Washington တက္ကသိုလ်ဥပဒေရေးရာဘာမော့ကပေါ်ရစ်ဘာမန်ကတော့သီအိုရီကြတော့သမ္မတရဲ့ရေးပေါ်အခြေအနေကြီးညာခွင့်ဆိုတာမေခွန်းထုတ်စရာမရှိပါဘူးဆိုပြီးအခုလိုပြောပါတယ်
Turns out that the federal statute
ဒီတော့သူအစိုးရပြဋ္ဌာန်းထားတဲ့ဥပဒေတွေမှာသမ္မတဘက်ကနိုင်ငံတော်ရေးပေါ်အခြေအနေကြီးညာနိုင်တဲ့အကြောင်းအရာတွေတော်တော်များများထည့်ထားပါတယ
်ဒါပေမဲ့လည်းကြီးညာမယ်ဆိုရင်အခြေအနေကမဖြစ်မနေသိကိုရေးတကြီးလုပ်ရမယ်အခြေအနေမျိုးဖြစ်ဖို့လိုတဲ့ဆိုပြီးသူကပြောဆိုတာပါ
A true crisis could be a natural disaster could be
အခြေအနေတကယ်အကျတဲ့ဆိုတာကတဘာဝဘေးအန္တရာယ်ကြတာမျိုးလည်းဖြစ်နိုင်တယ်ပြည်ပနိုင်ငံတစ်ခုခုကကျူးကျော်တာမျိုးတစ်ခုခုကလွတ်တော်ကအချိန်မီအစည်းအဝေးထိုင်ပြီးမဆုံးဖြတ်နိုင်သေးခင်မှာသမ္မတကသူ့ရဲ့အုပ်ချုပ်ပိုင်ခွင့်အရာချက်ချင်းတုံ့ပြန်ဖို့လိုတဲ့အတွက်အရေးပေါ်အခြေအနေကြီးညာခွင့်ရှိပါတယ
်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာမယ်ဆိုတဲ့သမ္မတရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးအငြင်းပွားမှုတွေရှိနေချိန်မှာပဲတက်ဆက်ပြည်နယ်နေကြားမြို့ဖြစ်တဲ့အယ်ပါဆိုမြို့ကိုသမ္မတထရန့်မနေ့ကသွားရောက်တာပါခီးစဉ်တွေမှာပဲနေဆက်တတိုင်းမဖြစ်မနေကာယံရေးကိစ္စတွေကိုသမ္မတထရန့်ကပြောဆိုပါတယ်ဒီလိုသွားရောက်ချိန်မှာပဲအစိုးရလုပ်ငန်းတွေရပ်ဆိုင်မသွားအောင်နေဆက်လုံခြုံရေးနဲ့ပတ်သက်ပြီးပါတီကြီးနေရာကြားမူအားဖြင့်သဘောတူညီချက်ရသွားပြီဆိုတဲ့သတင်းထွက်ပေါ်လာတာပါဒီသဘောတူညီချက်ကိုသမ္မတထရန့်လက်ခံလိမ့်မယ်ဆိုပြီးလွတ်တော်အမတ်တွေကတော့ညှော်လင့်နေစေဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြတော့ပါရှင်အခုတစ်ခါမှာတော့ထုတ်လုပ်သူကိုဇော်ဝင်းလိုက်နဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့ဒိုင်းလေးလိုင်းဆွေးနွေးခန်းကဏ္ဍဆင်နိုင်ကြပါပြီရှင
်မင်္ဂလာညချမ်းပါခင်ဗျာအင်ကာနီညပိုင်းဒိုင်းလေးလိုင်းစီစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြည်တော်စုအတွေးပြည်တော်စုအရေးလို့ပြောရပါလိမ့်မယ်အခုဒီကနေ့ဖေဖော်ဝါရီလ12ရက်နေ့ဟာမြမလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းသားခေါင်းဆောင်တွေမျှော်မှန်းခဲ့ကြတဲ့ပြောင်စုတရက်ပေါ်ထွန်းရေးပင်လုံစာချုပ်ချုပ်ဆိုခဲ့တဲ့နေ့ဖြစ်ပါတယ်။82နှစ်မြောက်ခဲ့ပြီမဲ့တိုင်းသားအဖွဲ့အစည်းတွေဟာဒီဒန်းတူရေးနဲ့ကိုပိုင်ပြာလန်းကွန်းတွေအတွက်တောင်းဆိုလှုပ်ရှားနေရသေးပါ။ပင်လုံစိတ်သက်ကိုအရင်ပြုလို့ဒုတိယပင်လုံညီလာခံဆူပြီးတော့လက်ရှိအစွဲကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ကြိုးပမ်းနေရသေးပါ။တိုင်းသားတွေလူလာနေကြတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ဘလို့အခက်အခဲတွေရှိနေလဲ။ဖြစ်နိုင်ကြည်အလားအလာကောင်းတွေကိုရှိရလားကျွန်တော်တို့တိုင်းလေးလိုက်စီစဉ်မှာအခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်တူကတော့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်မြမရေးလီလာသူစိုက်ဆရာနိုင်ငံရေးနဲ့ပတ်သက်လို့စာရရေးနေရလူသူဖြစ်ပါတယ်နောက်တူကတော့ဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကတော့ဒီ EBSDF ဥက္ကဋ္ဌဟောင်းတူဖြစ်ပါတယ်လက်ရှိမြမရေးကိုလီလာတုံးတက်နေသူတူလည်းဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုနိုင်အောင်ကြားပါလားခင်ဗျာhello
ဟုတ်ကဲ့ကြားပါလေ
ဟုတ်ကဲ့
ကြားပါလေ
အဲဒေါက်တာနေအောင်အနေနဲ့ခုနကပြောမယ်ဆိုလို့ရှိရင်နေဆက်တလျှောက်မှာ EBSDF တာဝန်ယူတဲ့ကာလတလျှောက်လုံးမှာပြောမယ်ဆိုရင်ဒီ Federal ပြည်ထောင်စု Federal ဖွဲ့စည်းပုံကိစ္စတွေနဲ့ပတ်သက်လို့တိုင်းသားတွေနဲ့နီးနီးကပ်ကပ်အလုပ်လုပ်ကင်ခဲ့တယ်ခုနကပြောလို့ DB လို့ဟာမျိုးမှာလည်းတာဝန်ကြီးကြီးတွေယူခဲ့ပူးရဲဆိုတော့ဒီတပ်ပေါင်းစုတွေမှာလည်းယူခဲ့ပူးရဲဆိုတော့ကျွန်တော်တခုမေးချင်တာကကိုနဲ့ဒေါက်တာနေအောင်တို့တွေ့ကြုံရတာဒီမြန်မာအစိုးရဆက်ဆက်ကပြောနေတဲ့ပြည်ထောင်စုဆိုတဲ့သဘောထားနဲ့တိုင်းသားတွေရဲ့မှာရှိနေတဲ့ပြည်ထောင်စုဆိုတဲ့သဘောထားဘာတွေများအဓိကကိုလဲချက်တွေရှိပါလဲခင်ဗ
ျဟုတ်ကျွန်တော်တို့ဒီလေ့လာရတဲ့လောက်နဲ့ကျွန်တော်တို့ကိုယ်တိုင်သဘောတူတဲ့ကိစ္စကဘာလဲဆိုတော့တိုင်းသားတွေအများစုကဒီ Federal ဆိုတဲ့မူရင်းအဓိပ္ပာယ်ဖြစ်တဲ့ဒီ Come Together ပေါ့နော်အတူတကွလာတယ်အတူတကွပြောင်းစုကိုတိဆောက်တယ်ဆိုတော့အဲ့ဒီသဘောထားကိုပို့ရှိအဲ့ဒါအကြောင်းမလို့သူတို့ပင်လုံဆိုတဲ့ကိစ္စကိုခဏခဏပြောနေတာဆိုလိုတာကဘာလဲဆိုတော့တိုင်းသားတွေရှိနေတဲ့ပြည်နယ်တွေအားလုံးကမူလအချုပ်အခြာအာဏာကိုပိုင်တယ်ပြီးတော့မှဘိုးကိုပြောင်းရတဲ့ခုလုံးနဲ့ဆိုင်နဲ့ဘိုးကိုအာနာဘလောက်ခွဲဝေပေးမယ်ဆိုတော့အဲ့ဒီဘက်ကနေကြီးတဲ့ဥစ္စာကမူရင်းစိတ်ဖြစ်နေတယ်အခုကျွန်တော်တို့ဒီမှာဖြစ်နေတာကဘာလဲဆိုတော့ဘိုးကနေပြီးတိုင်းသားတွေကိုဘလောက်ယူမာလဲဆိုတော့ပြန်ပြန်ခွဲပြီးတဲ့ပုံစံဖြစ်နေတော့အဲ့ဒါကကိုကချင်းကပ်မှုအမြင်ပေါ့နော်ဆိုတော့အဲ့ဒါခံယူမှုကိစ္စကွာဟာချက်ရှိတယ်လို့ကျွန်တော်တို့သုံးသပ်မိပါတယ်သိလာမိပါတယ်နောက်တစ်ခုကဘာလဲဆိုတော့ယုံကြည်မှုကိစ္စအဲ့ဒီ၄၈လွတ်လပ်ရလောက်တဲ့ကနေပြီးတော့ဖြစ်လာတဲ့တပြေးပြေးနဲ့လားစနစ်ကတိပေးပြီးတော့တပြေးပြေးနဲ့ပြက်လာတဲ့ကိစ္စတွေကတိုင်းသားတွေမှာစံစည်းရကြီးမှုတွေကများလာတယ်နော်အဲ့တော့ဘာဖြစ်လာလဲဆိုတော့ဥမာအခုကျွန်တော်တို့မဘာသားတို့ဘာလို့လားဟိုဘာလဲလူမျိုးပြောင်းမှာပညာလို့ဆိုနေတယ်တိုင်းသားတွေက၂၆၀လောက်ရှိတယ်သူတို့ကိုနှီးပေါင်းစုံနဲ့လူမျိုးပြောင်းအောင်လုပ်နေရလို့ခံစားနေရကြတယ်ဆိုတော့အဲ့ရုပ်ကြည့်မှုကိစ္စအဲ့တော့ပြောမယ်ဆိုလို့ရှင်တော့အဓိကတော့ခိုင်မှုကိစ္စရဲ့ယုံကြည်မှုကိစ္စရဲ့အဓိကပြဿနာဖြစ်ပါလေ
။ဟုတ်ကဲ့တဆက်သေးအခုလက်ရှိ NLD အစိုးရအနေနဲ့ခုနကဒေါက်တာနေအောင်ပြောသွားလို့တိုင်းသားတွေရဲ့ခံစားချက်ကိုတကယ်ပဲနားလည်လို့ယူဆပါလား
။မယူဆဘူးခင်ဗျ
။ဟုတ်ကဲ့အဲ့တော့လက်ရှိ NLD အစိုးရရဲ့အခုလှုပ်ရှားနေတဲ့ပင်လုံညီလာခံနဲ့ပတ်သက်လို့သူတို့ရဲ့သဘောထားသူတို့ရဲ့ချင်းကပ်မှုနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
။ကျွန်တော်မြင်တာတော့သူတို့ကဟိုတိုင်းသားတွေကလက်နက်ငယ်ဒေါ်လာရင်းလောက်တာလည်းကြာပြီပေါ့နော်။နောက်ပြည်သူတွေလည်းဟိုနှီးပေါင်းစုံနဲ့ဒုက္ခရောက်နေကြတဲ့ကြာပြီဆိုတဲ့အခါကျတော့ဒီစစ်ဆက်ဆွေးနွေးညီနိုင်အဖြေရှာမယ်ဆိုတဲ့ကိစ္စကိုတကယ်ပဲသူတို့လှုပ်ချင်ကြတယ်။လှုပ်ချင်ကြတော့အဲ့ဒီကိစ္စကိုပြောဖို့အတွက်စကားပြောပြီးတော့မှအဖြေရအောင်လုပ်မယ်ဆိုပြီးကြိုးစားတာပဲလေ။အဲ့တော့တကယ်တော့အဖြစ်ခက်ရစိလှုပ်တာကောဒီဒါန်လောက်လှုပ်တာကောဆိုတာကကျွန်တော်တို့တိုင်းသားတွေအားလုံးဟာလာကျွန်တော်ကုလသမဂ္ဂတွေမှာတောက်လျှောက်ဒီသုံးဖွဲ့ဆိုင်ဆွေးနွေးပွဲဆိုတာတောင်းဆိုလာကြတာနော်အဲ့အတွက်လည်းပြင်ဆင်ခဲ့ကြတာလေပေါ့နော်ဆိုတော့တကယ်လည်းအခုသွားမယ်ဆိုတဲ့အခါကျတော့ဒီဗာလဲထပ်ပြီးတော့မှဟိုဗာလဲခွဲခြားခံရသလိုမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးတွေဖြစ်တာတွေနောက်ပြရားပေးခံရတာမျိုးတွေနောက်ပြီးတော့မှဟိုဒီလက်နက်ကင်ဒေါ်လာရေးလုံနေတာကိုလာတောင်းကျမ်းသူဆိုပြီးတော့မှဟိုနှိမ်ချတာဒီနော်ပြောနေရင်းနဲ့ကိုပဲယုံကြည်မှုတိဆောက်တောင်မရောက်ပဲနဲ့အဲ့ယုံကြည်မှုကိုပြပြားစေနိုင်တဲ့တန်လျာတွေကိုပူပွားစေနိုင်တဲ့အစ္စာမျိုးတွေပူဖြစ်လာတာမျိုးတွေနောက်ပြီးတော့မှဟိုညီမမယ်ဆိုတဲ့ကိစ္စမျိုးပေါ်မှာခွဲတဲ့ကွင်းဆိုတဲ့ကိစ္စမျိုးတွေကတူတကူတဲတော့တက်မလို့ဆိုတဲ့ကိစ္စမျိုးတွေကိုအတင်းကျပ်ဖိအားပေးလို့ခံစားနေရတယ်လို့ကျွန်တော်ထင်တယ်ဆိုတော့အဲ့ဒါလေးတွေကိုအဲ့သူတို့ရဲ့ရင်ထဲကိုဝင်ခံစားနိုင်ပြီးတော့အကြည့်မယ်ဆိုရင်အဖြေကကျွန်တော်ရှာလို့တွေ့နိုင်ပါတယ်တင်ပါတယ
်ဟုတ်ကဲ့အခုမျိုးသားဒီမိုစီဖွဲ့ချုပ်ကဖွဲ့စည်းပုံပြင်ရေးကိုရွက်ောက်ပွဲမှာလည်းခရီးကိုပဲပြူထားပါတယ်အဓိကတော့ Federal ပြည်ထောင်စု စစ်စစ်ကိုကူစားပြုနိုင်တဲ့ဖွဲ့စည်းပုံပေါ့အဲ့တော့အခုသူတို့ပြင်ရေးအတွက်သူတို့အချက်တွေထုတ်ထားရရှိပါတယ်ခင်ဗျာအဲ့ဒီကနေပြီး40လား50လားမသိအဲ့တော့ဒီဟာတွေကတော့တကယ်တမ်းတိုင်းသားတွေရဲ့သဘောထားကိုထင်ရှားနိုင်ပါမလား
ကျွန်တော်မြင်တာကတော့လေဟိုကိုကရေးတယ်ဆိုတာတဲ့ကိုကပြောတယ်ဆိုတာတဲ့ကိုကဥဆောင်ရင်လည်းဥဆောင်မှာဒါပေမဲ့သူတို့ရဲ့အတန်မပါဘဲနဲ့ဘာမှမဆုံးပြတ်တယ်လို့ထင်တယ်ဒါကြောင့်မလို့ပြည်လုံးကြီးလာကမှာဆိုလို့ရှိရင်တိုင်းသားလက်နက်ကိုအဆုံးမပါသေးဘူးနောက်ဘာပဲလုပ်လို့နော်အတူဟိုတမတော်တော်မှာခေါ်ပြီးတော့မှလာကော်မတီထဲမှာထည့်နိုင်သေးတယ်ဆိုလို့ရှိရင်ဒီတိုင်းသားတွေကိုကိုစားပြုတဲ့လူတွေနဲ့အတူတူထိုင်ပြီးတော့အတူတူထိုင်စင်းစားပြီးတော့အတူတူဖြေရှာတဲ့ကိစ္စမျိုးပိုသင့်တော်တယ်လို့ထင်တယ် That's ဟိုအဲ့ဒါကိုပဲသူတို့က come together sit together ဟိုဗါလဲအတူတူထိုင်မယ်အတူတူပြောမယ်အတူတူဆွေးနွေးမယ်ဆိုတဲ့ဥစ္စာမျိုးပိုပြီးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒေါက်တာနိုင်အောင်လီလိုက်မောင်မှာခဏနေပြပါအောင်ခင်ဗျာကျွန်တော်ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ကြပါလေဒေါက်တာရံမျိုးသိန်းကြားပါလားခင်ဗျာဟုတ်ကဲ့ကိုရံမျိုးသိန်းကြားပါလားခင်ဗျာအော်ဒေါက်တာရံမျိုးသိန်းဖုန်းလိုက်ကြားသွားလို့ကျွန်တော်အတော်ရှင်တဦးကိုကျွန်တော်ဖိတ်ခေါ်ကြပါတယ်ဆွေးနွေးမယ်ဆိုတော့ကိုတီးလိုက်မှုထိုင်းနိုင်ငံကလီလိုက်မောင်မှာရှိပါလားကိုတီးလိုက်မှုပြောစုတိုးတိုးဆွေးနွေးမြင်းမြောင်းလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ပင်လုံစာချုပ်ဆိုတာပင်လုံစာချုပ်ဟာအခုသူတို့ဖြောက်ဖြက်ထားတာကတော့နှစ်ပေါင်းများစွာကြာနေဘာဖြစ်လို့ဖြောက်ဖြက်ထားတယ်လဲဘယ်သူဒီမှာရှိတယ်လဲအဲ့ဒါအမှန်ကန်တော့နော်အဲ့ဒါကိုမလုပ်သင့်ဘူးဗျာနော်အဲ့ဒါကိုကျွန်တော်တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့အဲ့ဒါကိုဖော်ထုတ်ရမှာဗျဖော်ထုတ်ပြီးတော့နော်နိုင်ငံတကာကိုတင်ပြရမှာနော်အမှန်ကန်နိုင်ငံတော်ကိုတင်ပြပြီးတော့နော်ဒီပင်လုံနေလာကိုနော်ပြန်လည်ပြီးတော့နော်ပြန်လည်ပြီးတော့တွေ့ဆုံတွေ့ဖို့ပြန်လည်ပြီးတော့ရယူဖို့เนาะအဲ့ဒီရေးရတဲ့အတိုင်းပေါ့ဗျာအခုနောက်ထပ်ရေးမဲ့ပြင်တော်ကတော့ဘယ်လိုရေးအောင်မလဲဆိုတော့ဒါသူတို့ရဲ့လှုပ်ဆောင်ချက်မှာเนาะမူတည်ပါတယ်ခင်ဗျာဒီလက်ရှိအစိုးရလက်ရှိစစ်တပ်ပေါ့ဗျာเนาะသူတို့ရဲ့လှုပ်ဆောင်ချက်မှာကျွန်တော်တို့ကတော့ယူတာမှုမရှိဘူးလို့ပေါ့ကျွန်တော်မြင်တယ်ဘာဖြစ်လဲဆိုရင်เนาะနှစ်ပေါင်းများစွာကျွန်တော်တို့လိမ့်လေလက်စားပြီးတော့เนาะကျွန်တော်ပြည်သူလိမ့်လေလက်စားပြီးတော့သူတို့ဖိနက်အုပ်ချုပ်လာခဲ့တဲ့အတွက်ကျွန်တော်တို့အနေနဲ့ကတော့စစ်မှန်တဲ့ဖယ်ဖယ်ဒီမှာတဲ့ငင်းကြီးအဲ့ဒါကိုကျွန်တော်တို့ကအမတမ်းမလို့ချင်တယ်တောင်းဆိုတယ်ဒါပေမဲ့တို့ကအမြဲတမ်းပြည်သူတို့အမြဲတမ်းဖိနှိပ်နေတဲ့အဖွဲ့အစည်းတစ်ခုလို့ကျွန်တော်တို့မြင်နေရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကိုတိရမှုကျေးဇူးပါကျွန်တော်နောက်တော့တော်ရှင်တူဖိတ်ခေါ်ကြပါလေကိုစိုးဝေကိုစိုးဝေတူတူတူဆွေးနွေးမြင်ရလို့ရပါတယ်တူတူတူလေးပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီပေါ့ဗျာဟိုကိုလိုနီကလလေးကျိုးပန်းစဉ်ကဆက်လာတဲ့တိုင်းနာပြည်ထနာဟာစတင်ပေါ်လာတဲ့ပေါ့ကိုလိုနီခမလလေးကျူပန်းစဉ်ကကျူပန်းစဉ်အခါကနေစလာတဲ့ဒီတိုင်းနာပြဿနာအခုဒီမိုကရေစီပြည်မျိုးကြောင်းလေးကာလမှာဒီတစ်ပုံနဲ့ခေါင်းပြန်လာပြန်ထောင်လာတယ်လို့ကျွန်တော်အမြင်နဲ့လေနော်ကျွန်တော်ရာသီအဆက်ဆက်မှာကျွန်တော်ရာသီအဆက်ဆက်ကဘင်းအဆက်ဆက်ကဓမ္မတက်ရာသီတက်နဲ့တိုင်းပြည်ကိုစီမံခန့်ခွဲအုပ်ချုပ်သွားတဲ့အချိန်မှာလူမျိုးစုကြီးအပေါ်မှာဘာမှပြဿနာမရှိခဲ့ဘူးနော်ဘာလဲဆိုတော့ကျွန်တော်ဓမ္မတက်ဆိုတာကျွန်တော်မြန်မာနိုင်ငံကဒီဗုဒ္ဓဘာသာဒီကိမှုခံမှုတက်ကတမတက်ဆိုတာမှလူမျိုးခွဲခြားတာမှမရှိတာဟု
တ်ကဲ့
အဲ့ခက်တော့လည်းဘာမှမရှိဘူ
းဟုတ်ကဲ့ဒ
ီလိုနဲ့ပတ်သက်လို့ဟုတ်ကဲ့ကျွန်တော်ဆက်ပြောမယ်ဟုတ်ကဲ့အခုအခါမှာဘယ်လိုဖြစ်လဲဆိုတာဒီကိုလိုနီခက်ခါဆက်ခဲ့တဲ့တိုင်းရင်းသားပြည်ထနာအခုမှတမိတဖုံနဲ့ကျွန်တော်ပထမပြောသလိုခေါင်းပြန်ထောင်လာနေတယ်နော်ဒီခိတာကလည်းဘာကြောင့်လဲဆိုလို့ရှိရင်ကိုလိုနီခက်မှာကလည်းဟိုတည့်ရက်ဟိုလွလဲ့တဲ့တည့်ရက်နောက်ကျရင်တည့်ရက်တို့မှအကျိုးမြတ်ဖြစ်တယ်လို့ဒီအာနာရှင်နဲ့ဒီကျွန်တော်ဒီမိုကရေစီကဟိုကုကြောင်းရေးကာလမှာသူတို့မလည်းတည်ရင်တော့ကြည်တည်အမျက်ထင်လို့ဒီကက်တာတွေကျွန်တော်ဖော်လင်းလို့ကျွန်တော်ယူဆတယ်ပေါ့နော်
ဟုတ်ကဲ့ကိုစုဝေတိုးတိုးလေးဖြတ်လိုက်ပါတော့
ဟုတ်ကဲ့ဥပဒေပြုကြည့်ကြောင်းလဲပတ်တယ်ပတ်တယ်လို့ကျွန်တော်ပြောကြအောင်မဒီ27ရာစုပြည်လုံးညီနာကပေါ့နော်ဒါတိတ်အမှန်တန်အရေးကြီးပါတယ်အချိန်လေးကုန်ငွေလေးကုန်ပြီးတော့ကျွန်တော်အားလုံးဝိုင်းဝန်းကြိုးစားနေကြတယ်မြန်မာနိုင်ငံညီညာမှုဒီမိုကရေစီတိုင်းပြည်ဖြစ်ဖို့အတွက်ကိုအဲ့ဒါမှာကျွန်တော်တို့သဘောတူညီချက်တစ်ခုရှိတယ်နော်အချုပ်အခြားအနာဒီတိုင်းရင်းသားပြည်သူတန်ဖဆီချင်းလာဒီဆိုတဲ့အပြင်လို27ရာစုပြည်လုံးညီနာကသဘောတူညီချက်တွေကိုတက်မတော်ရောအတိုင်းငါပုဂ္ဂိုလ်ဥဆောင်တဲ့အဖွဲ့ရောဟိုလက်နက်ကင်အဖွဲ့တွေရောအဲ့ဒါကိုချွတ်တော့တဲ့မှာချပြပြီးတော့ဥပဒေပြည်မယ်ဆိုတဲ့အချက်ကလည်းသူတို့သဘောတူညီကြပါအဲ့ဒါမှာကျွန်တော်ပထမပြော
ခဲ့တယ်နော်ကိုစိုးဝေးကျေးဇူးပါခင်ဗျာကျွန်တော်ပင်နိုင်ဆွေးနွေးမဲ့သူဒေါက်တာရေမျိုးသိန်းလီလိုင်းပေါ်ပြန်ရောက်လာလို့ပါဒေါက်တာရေမျိုးသိန်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဒေါက်တာရေမျိုးသိန်းခုနကတော့ဒေါက်တာနေအောင်ဆွေးနွေးသွားပါလေအဓိကတော့ဒီအဓိကမြန်မာအစိုးရကြားပါလားခင်ဗျာလိုင်း
အဲ့ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်အခုဒေါက်တာရေမျိုးသိန်းကိုမေးချင်တာကအခုလက်ရှိ27ရာစုပင်လုံကျင်းပနေတာလည်းရှိပါတယ်ခင်ဗျာအဓိကတော့ဖယ်ရယ်ပြောင်စုတိဆောက်ရေးမှာအစိုးရနဲ့တိုင်းသာကြားထဲမှာအခုဆိုလို့ရှိရင်ဒီညီလာခံကြီးကလည်းတုတ်ဆိုင်နေတဲ့သဘောဖြစ်တော့အခုဖယ်ရယ်ပြောင်စုသွားမဲ့အခါမှာစီရေးဖြစ်တဲ့ကိစ္စတွေကဒီပိုင်းပေါ်တော့နိုင်ငံရေးကကြုံနေရတဲ့အဟန့်တားတွေဆိုရင်ကိုရေမျိုးသိန်းဘယ်လိုမြင်ပါလဲအဲ့
ကျွန်တော်မြင်တာတော့လက်ရှိပေါ့လေ2018ခုနှစ်ဇူလိုင်လနောက်ပိုင်းမှာ
ကျွန်တော်တို့ဒီပြည်တော်စုငွေရေးညီလာခံပေါ့23ရာစုပြည်လုံးကိုမကျင်းပနိုင်ပြီဖြစ်နေပါတယ်။အဲဒီမှာအဓိကအချက်အသေးကတော့ဒီအစိုးရတက်မလို့လေဒီတိုင်းပြည်နဲ့နိုင်ငံအဖွဲ့အစည်းတွေကြားမှာတော့ဟိုဂျူဂျီမှုနားလည်မှုကိုခိုင်ခိုင်မာမာမတိဆောက်နိုင်တဲ့အနေအထားလို့ကျွန်တော်ကမြင်ပါတယ်။အချက်ကအစိုးရကျိုးအစိုးရတက်မလို့လေဒီတိုင်းပြည်နဲ့နိုင်ငံအဖွဲ့အစည်းတွေမကောက်ဘူး။အဲ့လားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးပါတီတွေကြားမှာလည်းပဲခုနားလည်မှုတိစောက်တဲ့အပိုင်းမှာအဲကြီးကြီးမားမားဟိုမှုတွေရှိနေတယ်လို့အဲ့လိုသုံးသပ်ပါတယ
်အဲ့တော
့လက်ရှိအချိန်မှာဟိုအင်္ဂလန်နိုင်ငံအဖွဲ့အစည်းတွေနဲ့နိုင်ငံလုံးအတိုင်းအတာနဲ့တိုက်ခတ်ရစိမ်းကြီးကိုဒီတက်ပို့ပြီးတော့ခိုင်ခိုင်မာမာရရှိအမြင်နဲ့ပေါ်ဆောင်နိုင်ပြီးတော့တော့အစိုးရတက်မလို့နဲ့တိုင်းပြည်နဲ့နိုင်ငံအဖွဲ့အစည်းခေါင်းဆောင်တွေကြားမှာအစိုးရပြေးနိုင်တဲ့ခေါင်းဆောင်တွေကြားမှာကြည်ကြည်ပြန့်ပြန့်နဲ့အချိန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုလုပ်ပြီးတော့အဲ့ဒီကနေတစ်ဆင့်သဘောတူညီချက်ရအောင်ပေါ်ဆောင်နိုင်လို့လက်တော်ကြီးကြီးလိုအပ်နေတယ်လို့အဲ့လိုသုံးသပ်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုက concept အပိုင်းကိုမေးချင်ပါတယ်ပြောမယ်ဆိုရင်ဒီ NLD အပါအဝင်မြန်မာအာဏာပိုင်ဒီဘက်ကလည်းပင်လုံညီလာခံပင်လုံစိတ်သက်ပင်လုံသဘောတူညီချက်ဒါကိုအလေးထားပြောတယ်တိုင်းသားတွေဘက်ကလည်းပြောပါတယ်ပင်လုံစိတ်သက်ပင်လုံနှစ်သာရပြောတဲ့အခါကျတော့ဒီပေါ်မှာတကယ်ပဲတူတူညီညီရှိရလားကွဲပြားမှုတွေဘာတွေများတွေ့မိပါလဲ
အဲကျွန်တော်မြင်တော့ကျွန်တော်တို့ပေါ့လေဒီနေ့ပေါ့1948ခုနှစ်တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပင်လုံစာချုပ်ရဲ့အပိုက်ခွင့်နဲ့မှာသူကပြည်နဲ့ပြောထားပြီးသားပါတောင်တန်းတွေကမှရှိတဲ့နိုင်ငံသားတွေကဒီမျိုးကြီးနိုင်ငံများမှာအခြေခံလို့သတ်မှတ်ထားတဲ့အခွင့်အရေးတွေရပိုင်ခွင့်တွေရရှိခံစားစီရမယ်။ဒါအပိုက်ခွင့်နဲ့မှာပြောထားတယ်။နောက်အပိုက်ဆက်နဲ့မှာကြတော့တောင်တန်းဒေသများအတွက်နေထိုင်အုပ်ချုပ်ရေးတွင်ကိုယ်ပိုင်အုပ်ချုပ်ခွင့်ပြဋ္ဌာန်းခွင့်အပြည့်အဝရှိကြောင်းဘူအားဖြင့်လက်ခံတယ်လို့ဒါ1948ရဲ့ဗိုလ်ချုပ်ဆန်းကိုယ်တိုင်လက်မှတ်ရေးထိုးထားတာပါ။ဟောဒီနေ့သဘောကကျွန်တော်တို့နိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကဒီပြည်လုံးစာချုပ်ရဲ့အပိုက်ခွင့်နဲ့အပိုက်ဆက်နဲ့ကိုဆောင်နိုင်ခြင်းလုံးဝမရှိသေးတာဟာအရှိအခြေအနေအတွက်ကြီးမားတဲ့စိန်ခေါ်မှုကြီးဖြစ်နေပါတယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒါကိုအ мян ဆုံးပေါ်ဆောင်နိုင်ဖို့တော့ညီလေးချင်းတို့လိုအပ်ပါတယ်။သဘောတူညီချက်တွေရအောင်လုပ်ဖို့လိုအပ်ပါတယ်။အ мян ဆုံးပေါ်ဆောင်နိုင်အောင်လို့ဘလို့အတဲလို့အဲ့လိုသုံးတတ်ပါတ
ယ်ဟုတ်ကဲ့ဒီကိစ္စမှာခုနကကိုဒေါက်တာရေမျိုးသိမ့်ပြောတဲ့ထဲမှာအဲ့နှစ်ချက်ကိုအများဆုံးဖော်ဆောင်နိုင်မှုဆိုလို့ရှိရင်ဘာကြောင့်အဲ့လောက်ထိကြံ့ကြံ့နေရလို့မြင်ပါလဲဘာတွေခက်ခဲများရှိပါလဲအဲ့ဒေါက်တာရေမျိုးသိမ့်ဖုန်းပြန်ကျသွားတယ်ထင်တယ်အာကျွန်တော်ပင်တိုင်းဆွေးနွေးကျွန်တော်တော့ရှင်နေလေရှိနေတော့တော့ရှင်နေကိုကျွန်တော်ဟိုဆွေးနွေးမယ်ဆိုရဲမင်းမြန်လို့တော့ရှင်နေကိုကျွန်တော်အလှည့်ပေးကြပါလဲကိုစလိုင်းဖွေကွန်ဒီလိုင်းပေါ်မှာရှိပါတယ်ကိုစလိုင်းဖွေကွန်တူတူဆွေးနွေးမင်းမြန်လို့ရပါတယ်
โอเคนี่จากอะไรนี่พี่ก็ชนูตัวก็ပြောလို့မရပါဘူးဒီဥစ္စာကအတ္တမရောကိုကျွန်တော်တို့ကပြောရမှာဖြစ်တယ်ဒီတော့ကြောက်ဒီလိုမြလာခံဆိုတဲ့ဥစ္စာကကျွန်တော်အေမေဘီနေနေတော့အားလုံးကပေးချင်တယ်အဲတော့အခုသိရှိပုံကိုပြင်နေဆိုတဲ့ဥစ္စာကဒီလိုမြလာဟိုပြောင်းရှင်းဆိုတဲ့ဥစ္စာကိုကျွန်တော်ပေါ်ဆောင်ခြင်းနဲ့ဆိုရင်တော့ဒီအကောင့်ချက်ရမယ်ကိုရှိပုံဒီမဲ့ဥစ္စာကပထမဥစ္စာတက်မလို့အလုပ်ပြမယ်ဆိုတော့ပုံမှန်260ကိုသူတို့တင်ဆက်ပြမှာဖြစ်တယ်။အဲ့ဒီဝန်ကြီးချုပ်ကိုပြည်ညွတ်တော်မတ်ဒီကတိစေပြည်ညွတ်တော်မတ်ဒီကရွေးချယ်ရမယ်လို့ပထမဥစ္စာတင်ဆက်ပြမှာဖြစ်တယ်။ပြီးမှတက်မလို့ကပြည်ညွတ်တော်မတ်ဒီနေရာမှာနေရာစီမှာတက်မလို့ရဥပဒေပြီးပြီးအမတ်ဒီကအဲ့ဒီသူသိမ်းပြမှာဖြစ်တယ်။အဲ့တော့အဲ့ဒါလုပ်ပြီးနေဆိုရင်တော့ဒီဒီပြည်လုံးကြီးလာတဲ့မှာအခြေခံမူတွေချက်မှတ်နေဆိုတဲ့အစမတိုင်ခင်မှာတစ်ထောင်ရှိပစ္စည်းပုံကိုဖက်ဒရယ်ထောင်စုပုံစံနဲ့အရင်ပြင်ဆင်ပြမယ်ပေးရမယ်ဆိုရင်တော့ကျွန်တော်တိုင်းတိုင်းတွေကယုံလာမှာဖြစ်တယ်။အဲ့တော့ခြေမှအနေနဲ့တစ်ထောင်ရှိပစ္စည်းပုံကိုလိုအပ်တဲ့အစအရင်ပြင်ဆင်ပေးမယ်ဆိုရင်တော့ကျွန်တော်တိုင်းတိုင်းတွေကယုံမယ်လို့ပြောချင်ပါတယ်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ထပ်တော့ရှိသူဖိတ်ခေါ်ချင်ပါတယ်ကိုတက်ခိုင်တူတူဆွေးနွေးမြင်မြန်လို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာဒီပြည်တော်စုအရေးဆိုတဲ့နေရာမှာဗျာဒီသာသဖြင့်ပြည်တော်စုတိဆောက်တဲ့နေရာမှာဒီမီဒီယာကဏ္ဍဆိုတဲ့နေရာကပါဝင်တော့ဗျာအဲ့ဒီမီဒီယာကဏ္ဍအနေနဲ့ဒီဖက်ဒရယ်ပြည်တော်စုတိဆောက်ဖို့ရေးကိုဘယ်လိုနေရာကူညီပေးနိုင်မလဲဗျာဥမာဟိုပြဿနာတစ်ခုဖြစ်တယ်ပြဿနာတစ်ခုဖြစ်တဲ့နေရာမှာအာဒီဖုန်းလေးတစ်လုံးနဲ့ကိုယ်ဘက်ကကောဒီဘက်ကဒီဘက်ကပို့ဒီဘက်ကဟိုဘက်ကပို့ပြဿနာဖြစ်တဲ့ဆိုတဲ့အချိန်မှာနှစ်ဖက်လုံးအမှန်ကြီးပြောမှာဒါမှမဟုတ်မီဒီယာအနေနဲ့အမှန်သူတို့ပြောတဲ့အမှန်ဟုတ်ချင်မှဟုတ်လိမ့်မယ်မီဒီယာအနေနဲ့ဒါအမှန်မှလို့ချမှပြပဲနဲ့တစ်ဖက်ကကဟိုဘက်ပို့ဒီဘက်ကဟိုဘက်ပို့ဆိုပုံစံမျိုးမီလာလေးပေးနိုင်ပုံစံမျိုးအဲ့ဒီလိုမျိုးလုပ်ထားရဟ ခေါ်ဒီပြည်တော်စုအတွက်ဘယ်လောက်များကြိုးရှိမလဲပေါ့မီဒီယာတွေနဲ့ဒီပြည်တော်စုဟိုတဖက်နဲ့နာရုံကြီးမှုတိဆောက်ရေးမှာဘယ်လောက်ဖြစ်အခုညီပေးနိုင်မလဲပေါ့ဗျာအဲ့ဒီဟာလေးကိုဟိုမေးရဆွေးနွေးနေတာပါဟုတ်ကဲ့
ဟုတ်ကဲ့မီဒီယာရဲ့အခန့်ကဏ္ဍတော့ကျွန်တော်တို့ဘက်ပေါင်းစုံအမြင်တွေအားလုံးကိုတင်ပြတဲ့သဘောပါပဲကျွန်တော်တို့ကငုံချုပ်ပြီးလို့မရပါဘူးတကယ်တမ်းအဖြေထုတ်အောင်မှာနိုင်ငံရေးသမားတွေအဖြေထုတ်အောင်မှာဒါတော့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ဒေါက်တာနိုင်အောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
ကြပါတယ်
ဟုတ်ကဲ့ဒေါက်တာနိုင်အောင်ခုနကကကိုနိုင်အောင်တို့ပြောသွားတဲ့အထက်မှာကွဲလွဲချက်တွေပေါ့နော်ဒီပြည်တော်စုနဲ့ပတ်သက်လို့ယူဆကွဲလွဲချက်တွေရှိအဲ့တော့ဒေါက်တာနိုင်အောင်တို့တောက်လျှောက်ဆွေးနွေးခဲ့ကြရတာရှိကျွန်တော်ကြားခဲ့ဘူးပါတယ်မက်ထရိုထဒီနီလာကန်တွေပါလုခဲ့တဲ့ခါကျတော့အဲ့တော့ကြားခဲ့တဲ့ common ground တွေတကယ်ဖြစ်နိုင်ရရှိတဲ့ common ground တွေဘာတွေများဖြည့်ထွက်ခဲ့တာရှိပါလဲ
ပြောမယ်ဆိုလို့ရှင်တော့ဒီ Federal ပြည်တော်စုကိုတွားရမယ့်အခြေခံမူရှိချက်ဆိုတာထွက်တာရှိတယ်အဲ့ဒီပေါ်မှာမှဒီ Federal Constitution ပေါ်ဒီအဲ့လိုမျိုးဆွဲတာတွေရှိတယ်နောက်ပြီးတော့မှပြည်နယ်တွေရဲ့ဖွဲ့စည်းပုံအခြေခံတွေကိုဆွဲတာရှိတယ်အခြေခံယူဆချက်ကတော့ဘာလဲဆိုကျွန်တော်တို့အားလုံးသဘောတူတာကဒီတိုင်းသားတွေကသူတို့မှမူလကိုပိုင်ပြဋ္ဌာန်းမှုရှိတယ်ကိုပိုင်အာဏာရှိတယ်အဲ့ဒီကနေပြီးတော့မှအလဲပြောင်စုကိုဘလိုအာဏာတွေခိုးဝေပေးလဲဆိုတဲ့ကိစ္စပေါ့ဆိုတော့အဲ့ဒီအခြေခံပေါ်မှာသွားတဲ့အတွက်ကြောင့်မလို့ဒီဆွေးနွေးမှုရအဆင်ပြေတယ်နောက်ပြီးတော့အားလုံးပါဝင်မှုပေါ့နော်အဲ့တော့ဒီထဲမှာဒီဥစ္စာပြောမယ်ဆိုလို့ရှိရင်ဒီယုံကြည်မှုတွေရှိလာတဲ့ဥစ္စာကဘာလဲဆိုတော့ဟိုလူမျိုးကြီးလွှမ်းမိုးမှုဆိုတာကိုပြောက်သွားအောင်လုပ်လိုက်ဖို့လိုတယ်ကြာသနာမှနွားချမ်းသာရည်ရတယ်ဆိုတဲ့ sense ကိုမဖြစ်အောင်လုပ်ဖို့လိုတယ်အဲ့လိုလောက်လာလို့ရှိရင်အတီးကနေပြီးတော့လိုလားလားနဲ့ပြည်အောင်စုဆိုတာလည်းရှိဖို့လိုတယ်နော်ခွဲထွက်ပွင့်နဲ့ပြောစရာမလိုဘူးလို့မခွဲထွက်ကျင်လို့လည်းအခုအတူတူပေါင်းလုပ်နေကြတာပဲအဲ့တော့ခွဲထွက်ဖို့စကားလည်းပြောစရာမလိုဘူးနော်ခုနပြောတဲ့ come together ပေါ့လာနေပါပြီဆိုတော့ဘာလို့ခွဲထွက်မှာလားလို့မေးတာလဲဆိုတဲ့သဘောမျိုးပေါ့ဆိုအဲ့လို sense မျိုးအဲ့လိုခံစားချက်မျိုးဖြစ်အောင်လုပ်ဖို့လိုတယ်နော်နောက်တစ်ခုကဒီခုနပြောတဲ့ဆိုလို့ရှိရင်ဒီဟိုပါပြောအနာကိုရင်မှုတွေမှာလည်းဘလိုတွေလုပ်မယ်ဆိုတော့ဟိုအသေးစိတ်တွေဆွေးနွေးထားတာရှိပါတယ်เนาะဆိုတော့ဟိုပြောချင်တာတော့တစ်ချက်တည်းမှာပဲဘာတောင်ဖြစ်သွားစေလဲဆိုတော့အရင်တော့အင်္ဂလိပ်စကားလို့ပြောရင် federal ပေါ့federal ဆိုတဲ့စကားကြီးကဖဲချင်တဲ့ဥစ္စာမျိုးဖြစ်ပါတယ်အဲ့ဒါကြောင့်မစာလုံးကိုပြအောင် federal ပေါ့ဗျာအတူတူဖက်ပြီးတော့သွားရမယ်ဆိုတဲ့သဘောမျိုးနဲ့ federal ဆိုတဲ့စကားမျိုးတော့မှအခုပမာမှာလည်းသုံးနေကြပါတယ်အဲ့လိုစကားမျိုးတွေတော့မှတိုင်းသားတွေရင်ထဲကနေပြီးတော့ကြီးကြီးပြူနစ်နစ်ကစားနဲ့ထွက်လာတယ်ဆိုတော့ဒီတစ်ခုလုံးကိုဒီပြောင်းရွှေ့တစ်ခုလုံးငါတို့အားလုံးပိုင်နေဆိုတော့စိတ်မျိုးရောက်သွားတယ်ဆိုလို့ရှိရင်ဒီခက်ခဲတဲ့အားလုံးကျော်ဖြတ်လို့ရပါတယ်လို့ကျွန်တော်ပြောချင်တာပါ
ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုလည်းတစ်ဆက်သေးမေးချင်ပါတယ်ခုနကကိုနိုင်အောင်ပြောသွားတဲ့ထက်မှပါပါတယ်လူမျိုးကြီးဆိုတဲ့ကိစ္စအဲ့တော့ခုလက်ရှိကြုံနေရတဲ့ Federal ပြည်ထောင်စုတိဆောက်ရေးမှာလူမျိုးကြီးဝါဒလူမျိုးရေးဝါဒဒီလူမျိုးငယ်ဝါဒပေါ့နော်ဒီဟာတွေကကြုံနေရတော့မလားရှိနေရတော့မလားမြင်နေရတော့မလားဒေါက်တာရံမျိုးသိန်းအမြင်သိချင်ပါတယ်
ကျွန်တော်ကတော့ဒီတိုင်းလားလူမျိုးစုတွေနဲ့ကျွန်တော်တို့ဒီမှာတိုင်းလားတွေနဲ့ကြားမှာပေါ့လေဒီတိုင်းညာစွာပေါ့ဒီအခြေပြည်လာတဲ့ဒီမှုနားလည်းမြတ်တောက်တဲ့ဟိုဒီမှုနားလည်းမလွဲချော်တဲ့အခြေအနေတွေကတော့လက်ရှိအခြေအနေအထိအရှိနေကြတဲ့လို့မြင်ပါတယ်အဓိကကတော့လွတ်လပ်ရေးချပြီးကတည်းကစပြီးတော့အရှိအခြေအနေအထိဒီမြန်မာခေါင်းဆောင်အဆက်ဆက်ဟာဒီစာချုပ်မှာပေါ်ပြထားတဲ့တိုင်းရာဥစုတွေရဲ့ဓာတ်ပိုင်ရေးနေအခွင့်အရေးတွေကိုယ်ပိုင်အုပ်ချုပ်ခွင့်တွေကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေကိုနိုင်ငံမရှိတာဟာအဓိကအဟံတာတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီဟာဒီအတွက်ကြောင့်မလို့လက်ရှိ
ဒေါက်တာရံမျိုးသိန်းဖုန်းကျသွားပါတယ်ကျွန်တော်ဒေါက်တာနေအောင်ပဲပြန်ပြီးကြပါတယ်ခုနကကျွန်တော်မိတဲ့မိကုန်ပါပဲဒီလူမျိုးကြီးဝါဒလူမျိုးကြီးဝါဒဘလောက်ထိပြင်းထန်တဲ့မြန်မာနိုင်ငံထဲမှာရှိနေတုန်းလေဖရပီတောင်စုဟုတ်ကဲ့
ရှိပါတယ်အဲ့ဒါကဒီလူမျိုးလက္ခဏာတွေမကဘဲနဲ့ဒီဘာသာရေးရပေါ့တော့ဒီဗါလဲဟိုဒီလူနည်းစုတွေပေါ့ဗျာဘာသာရေးရပြီလူမျိုးရေးရပြီအဲ့မှာဖြစ်နေမှုတွေရှိဥပမာဆိုရကြအခုတော်တော်ဆယ်ပဲပြောမှဆိုလို့ရှိရင်ဟိုဗါလဲမုတ်ပြင်းနယ်မှာဗိုလ်ချုပ်နာမည်နဲ့ဒရာတက်တိုက်ကိစ္စအခုလာကုန်မှာဟိုဗိုလ်ချုပ်ကျုပ်တို့လုပ်တယ်ဆိုတဲ့ကိစ္စအစရှိရင်ပေါ့နော်ဆိုတော့အခုကိုပြည်ရဲ့ရွေးကောက်တဲ့ပုံမှာကြည့်လို့ရှိရင်မူပြည်နယ်မှာဆိုလို့ရှိရင်ကာလန်ပေးရမျိုးကြီးအားလုံးကပမာအများစုတွေဖြစ်တဲ့ဥစ္စာတွေဖြစ်သွားပြီအခုကချင်းပြည်နယ်မှာဆိုမြေကြီးနားမှာပမာအများစုဖြစ်သွားတယ်ဟိုဆိုတော့အဲ့လိုမျိုးဟာမျိုးတွေမှာအဲ့လိုဗာမနိုင်ဇေးရှင်းမှာပမာမှုပြုခံရတယ်ဆိုတော့အဲစိတ်ပျိုးတွေရရှိတယ်နောက်ပြီးတော့ဥပမာဆိုလို့ရှိရင်ခရစ်စတန်ဟိုဘာလဲဘာသာငယ်တွေကဟိုကိုကိုရလုပ်တဲ့ဆိုရင်ပြဿနာရှိတယ်ဒါပေမဲ့ဘာသာငယ်တွေရဲ့ကိုကိုရကိုလာဘုံဖုန်ကြီးရောက်ဆောက်မယ်ဇေဒီဆောက်မယ်ဆိုလို့ရှိရင်အားလုံးအတည်ပြီးတော့မှဒါဟိုအများမမလူမျိုးအများဆုံးမပြောကြဘူးအစရှိတဲ့ပြည့်ဟို ဖိနှိပ်ခံနေရတယ်နှိမ်ချခံနေရတယ်ဆိုတော့စိတ်မျိုးကတော့ရှိနေတာအမှန်ပဲเนาะနောက်ပြီးတော့နောက်တစ်ခုကဘာလဲဆိုတော့ဒါလူမျိုးရရနောက်တစ်ခုကဒီကျွန်တော်ခဏခဏပြောရတဲ့စကားရှိတယ်တိုင်းရင်းသားတွေကလေသူတို့စိတ်ထဲမှာဘယ်လောက်ဖြစ်လဲဆိုတော့ငါတို့ယူလာကိုဘယ်စိတ်တမှမလာရင်ငါတို့ကငြင်းကြမ်းတယ်ဘာမှမလိုဘူးဆိုတော့အထီတောင်မှကနာနာကြီးကြီးဖြစ်ကြတာလည်းရှိတယ်ဆိုတော့အဲ့လိုဟာမျိုးတွေမှာလာပြီးတော့ဖိနှိပ်တဲ့စိတ်သက်ဆိုလို့ရှိရင်သူတို့နားလည်တာကဘာလို့ဗမာစကားပြောဗမာလို့ပဲထင်တာလေဆိုတော့အဲ့လိုဟာမျိုးတွေကသူတို့တောက်လျှောက်ကလာဟိုဗာလဲဟိုဆွေစီမျိုးဆက်နှစ်ချောက်ဆက်လောက်ဒီပါတော့အခုဆို generation 3ခုလောက်ရှိပြီဆိုတော့ခံစားရတဲ့ဟိုနာကြီးမှုကဟိုများတယ်ပေါ့နော်တစ်ဖက်ပါလဲဒီကျွန်တော်တို့ကိုယ်တိုင်ဗမာအများစုနေရကျွန်တော်လည်းနှစ်ချောက်ဆက်လောက်ကြီးအတူနေလာပြီးတဲ့ခါကျမှဟိုအကုန်လုံးအတူတူပဲဆိုတော့ခံစားချက်ကဖြစ်တယ်ဒါပေမဲ့တကယ်တမ်းသွားကြည့်လို့ရှိရင်အထက်ထဲမှာရင်ထဲမှာကြံနေတဲ့ခံစားချက်တွေအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်နားလည်အောင်လုပ်ဖို့လိုတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့လူမျိုးငယ်တွေလူနည်းစုတွေကခံစားချက်တွေကိုကျွန်တော်ဝင်မကြည့်နိုင်ဘူးပဲနဲ့ငါတို့အများစုပဲဆိုတော့စိတ်နဲ့ငါတို့ဖြစ်ချင်တဲ့ပြည်တော်စုဆိုတဲ့ဥစ္စာမျိုးပုံများတယ်လို့ထင်တယ
်ဟုတ်ကဲ့ကျွန်တော်10မိနစ်လောက်ပဲချိန်ရပါတယ်ကျွန်တော်နောက်ဆုံးမိကွန်းဒေါက်တာနိုင်အောင်ပဲမိလိုက်ချင်ပါတယ်အခုလိုမျိုးခုနကအဟန့်တားတွေအနှောက်တားတွေမျိုးစုံကြုံရတဲ့အချိန်မှာပဲဖယ်ရယ်ပြောင်စုမြန်မာနိုင်ငံမှာတိဆောက်နိုင်ဖို့မျှော်လင့်ချက်ကရှိရလားခင်ဗျတကယ်တမ်းတူညီနေတဲ့ common ground ရှိရလား
ရှိပါတယ်ကျွန်တော်မြင်တာကတော့ဗာလဲဆိုတော့အခုဆိုလို့ရှိရင်တိုင်းသားတွေအားလုံးကကိုကပြောင်စုကြီးနဲ့အတူတူဆက်နေရမယ်ဆိုတဲ့ခံစားချက်မျိုးစုံချက်မရှိတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လိုလိုလားလားနဲ့အခုတွဲဆောင်ဆွေးနွေးပွဲအဖြေရှာရေးကိုသွားနေကြတာပဲအဲ့လိုပဲကျွန်တော်မြင်တာတော့ဗမာပြည်ထဲမှာလည်းတိုးတက်တဲ့ဒီဗမာလူငယ်တွေနော်အားလုံးကလည်းအခုတပြေးပြေးနဲ့ဖယ်ရယ်လက်ခံလာကြတဲ့ဥစ္စာကြီးနောက်ပြီးအ ਨੇ ဆုံးတော့ဗျာဟိုစစ်တပ်ကောင်ဖြစ်ဖြစ်ဒီနိုင်ငံပါတီအဖြစ်ဖြစ်အခုပြည်လုံးကြီးလာမှာဒီဖယ်ရယ်ဒီမိုကရက်တစ်ပြည်အောင်စုတိဆောက်ရမယ်ဆိုတဲ့ဥစ္စာမရှိဘူးဒါပေမဲ့ဖယ်ရယ်ဒီမိုကရက်တစ်ပြည်အောင်စုဘလို့တိဆောက်ရမယ်ဆိုတဲ့နီးနာတော့ွားနေတာပေါ့နော်ဟိုဘဒူကအနာအဓိကပိုင်တာလဲဆိုတဲ့အမြင်တွေတော့လွဲနေတာပေါ့နော်ဆိုတော့အဲ့ဒါကြီးကညှိနှိုင်းဖြေရှာမယ်ဆိုရင်ရတာရှိတယ်နောက်ကျွန်တော်မြင်လာတော့တိုင်းရင်းသားတွေခွဲတက်မှာပဲခွဲတက်မှာပဲဆိုတဲ့စိုးရိမ်စကြီးတွေနဲ့သွားလုတာသူတို့ရင်ဝါကိုပေါင်းလာမဲ့လက်တွေကိုကမ်းလာမဲ့လက်တွေကိုစောက်စောက်ကမ်းတယ်လို့ဖြစ်နေတယ်။အဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးလို့ကျွန်တော်ကပြောချင်ပါတယ်။အ
ဲ့
တော့အနည်းဆုံးတော့တိုင်းရင်းသားတွေစိတ်ထဲမှာဒန်းတူရည်တူဖြစ်တယ်လို့ခံစားရအောင်လုပ်ပေးနိုင်တယ်ဆိုလို့ရှိရင်ဒါလည်းကြော်ပြလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းရဲ့လေးလိုက်စီစဉ်ချိန်လေးဆစ်သွားလို့ပါ။အဓိကပေါင်းဆွေးနွေးပေးတဲ့ဒေါက်တာနိုင်အောင်နဲ့ဒေါက်တာရံမျိုးသိန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒေါက်တာရံမျိုးသိန်းဖုန်းလိုင်းခဏခဏပြတ်သွားတဲ့အတွက်လည်းကျွန်တော်တို့တောင်းပန်အပ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒိုင်းရဲ့လေးလိုက်စီစဉ်ကိုတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ။
ဒီကိုဇော်ဝင်လိုက်တဲ့သူကိုသားညုံဦးစီစဉ်တင်ဆက်တဲ့တိုင်းလေးလိုင်းရှင်နေခန့်ကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့52ကကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ။ခုတော့ကြန့်ရှင်နေတဲ့အချိန်တွင်တင်အချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦး။
ဒီတွင်ပတ်ကောင်မှာအမေရိကန်ဆွေးရလုပ်ငန်းတွေနောက်တစ်ချိန်ရက်ဆိုင်မဲ့ခြေနေကိုရှောင်ရှားနိုင်မှုအစိုးရအသုံးစီဆွေးနွေးညှိနှိုင်းနေတဲ့လွှတ်တော်ကိုယ်စားလှယ်ကြားမူအားဖြင့်သဘောတူညီချက်ရရှိထားရမယ်။တမန်တော်နဲ့ထရန့်ကလက်ခံမခံဆိုတာကတော့ရှင်းရှင်းလင်းလင်းရှိသေးပါဘူး။သဘောတူညီချက်ကိုပါတီရင်းတစ်ခုကကိုယ်စားလှယ်လူသိရှင်ကြားထုတ်မပြောသေးပေမဲ့လည်းမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာ88ကီလိုမီတာရှည်လျားတဲ့ဒတိုင်းတီဆောက်ဖို့ဒေါ်လာ 1.4 ဘီလီယံသုံးစွဲမဲ့အစီအစဉ်ပါဝင်တဲ့အကြောင်းလဲလွှတ်တော်တာဝန်ရှိသူတွေကပြောဆိုထားပါတယ်။တမန်တော်ထရန့်ကတော့နယ်စပ်မှာဒတိုင်းတီဆောက်ဖို့ဒေါ်လာ 5.9 ဘီလီယံသုံးစွဲတောင်းခံထားတာပါ။ဒီချိန်ထဲမှာပဲမနေ့တုန်းကတမန်ထရန့်မင်းကွန်းပြောခဲ့တဲ့ Texas ပြည်နယ်မှာတော့မက္ဆီကိုနိုင်ငံနဲ့နယ်စပ်မှာဒတိုင်းကမဲ့တမန်ရဲ့အစီအစဉ်ပေါ်စန့်ကျင်သူတွေနဲ့ကန့်ကွက်သူတွေရဲ့ဆန္ဒပြပွဲတွေလဲမီတာ100လောက်သာချပြီးကျင်းပခဲ့ကြပါတယ်။ကရပင်းနယ်လွယ်ကောင်မြတ်မှာပေါ်ကျောင်းဆန်ချေရုပ်စိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူတွေကိုဒီနေ့မှာတော့လုံလင်းရဲတွေကရာဘာကြီးစံနေသုံးနေနေခဲ့ပါတယ်။ဒီကရရဲတွေမှာတော့ဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံခဲ့ရတဲ့တချို့လူရှာသူကရင်နီလူငယ်တွေကိုပြန်လွတ်ပေးရေးပါဝင်ပြည်နယ်ဆွေရကပေါ်ကျောင်းဆန်ရုပ်သူစိုက်တူခဲ့တာကိုကန့်ကွက်ဆန္ဒပြသူထောင်နဲ့ချီရလူအထဲကိုရဲတပ်ဖွဲ့ဝင်တွေကရာဘာကြီးစံနေသုံးပြစ်ခတ်နေမှုကြောင့်ထိခိုက်ဒဏ်ရာရသူ27ဦးနဲ့ရှိခဲ့ပါတယ်။အိန္ဒိယနိုင်ငံ New Delhi မြို့ကဇေယျသက်သာတဲ့တဲခုခံတစ်ခုမှာဒီကနေ့အယုံမတက်မီအချိန်မိလောင်မှုကြောင့်လူ18ယောက်သေဆုံးပြီးမြန်မာအမျိုးသမီးတူဦးပါဝင်လူ4ယောက်ဒဏ်ရာရရှိသွားပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဦးကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်မူကကိုဇော်ဝင်းလိုင်းဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.33ညလိုင်းဒိုမီတာ40 kHz 9440လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းမစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှောင်းလာပါ
This program has come to you from the Voice of America, Washington.